Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA America အသံရဲ့2020ခုနှစ်ဒီဇင်ဘာလတရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းတုံမီတာ1925 30နဲ့လိုင်းလာမီတာ190လောက်ပတ်နဲ့ထုတ်နေပါပြီရှင်ကျွန်မနောင်လောပါဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးမှာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘရန်နဲ့ရွေးကောက်ခံသူသမ္မတကမလာဟဲရစ်တို့ကအစိုးရတင်မှခံထားမဲ့ထိတ်တန့်စီးပွားရေးအရာရှိတွေကိုအင်္ဂါနေ့မှာမိတ်ဆက်ပေးဖို့ရှိပါတယ်။မစ္စတာဘရန်နဲ့မစ္စဟဲရစ်တို့ကသူတို့ရွေးချယ်ထားတဲ့စီးပွားရေးအရာရှိတွေရဲ့နာမည်စင်းကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာပါ။ဒီထဲမှာအမေရိကန်သမားရဲ့နှစ်ပေါင်း230နှစ်အတွင်းဘာသာရေးဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဗဟိုဘန်ဥက္ကဋ္ဌဟောင်းဂျန်နက်ယယ်လင်လည်းပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးရဲ့စင်ကာပူချက်တွေနဲ့ဒီအဖွဲ့ချက်ချင်းရင်ဆိုင်ကြရတော့မှာပါ။ဝါရှင်တန်အခြေစိုက်မူဝါဒရေးအဖွဲ့ Center for American Progress ရဲ့လက်ရှိအကြီးအကဲနီရာတန်နန်ကရောအစိုးရရဲ့စီမံခန့်ခွဲရေးနဲ့ဘဏ္ဍာရေးရုံညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်။တာကိုအထက်လွှတ်တော်ကဒီပြုရင်တော့တန်နန်ဟာဒီဌာနကိုဆောင်မဲ့လူဖြူမဟုတ်တဲ့ပထမဆုံးတောင်အားရှနယ်အမျိုးသမီးတစ်ဦးဖြစ်လာမှာပါ။ကျန်တဲ့ရန်လည်ရဲ့လက်ထောက်အဖြစ်ဒုတိယပဏာယဝန်ကြီးနေရာမှာရွေးချယ်ထားတဲ့စီးပွားရေးမှုဝါဒဆိုင်ရာအရာရှိဝေါ်လီအဒေယမိုကတော့ပဏာယဝန်ကြီးဌာနရဲ့ဒုတိယအဆင့်နှင်းဆုံးတာဝန်ကိုယူရမယ်ပထမဆုံးအာဖရိကအမေရိကန်ဖြစ်လာမှာပါဒီဇင်ဘာတရက်ဒီကနေ့ကြောက်တဲ့ကမ္ဘာခုခံအားကျစင်မှု90ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day မှာအလုံးညီညွတ်ပေါင်းစည်းလို့တာဝန်ကိုယ်စီမျှယူဖို့ဆိုတဲ့ဆောင်းပုံနဲ့မြန်မာနိုင်ငံတွင်လူတိုင်းကြမှာရေးစောင့်ရှောက်မှုရအောင်ဝိုင်းဝန်းလှုပ်ဆောင်ဖို့ AIDS တိုက်ဖျက်ရေးကုလသမဂ္ဂပူးတွဲအစီအစဉ် UNH ကတိုက်တွန်းလိုက်ပါတယ်COVID-19 ကပ်ရောဂါကြောင့် AIDS တက်ဖြည့်ရေးလုပ်ငန်းတွေနှောင့်နှေးနေရပြီးတော့ရီမန်ထားတဲ့အတိုင်းဖြစ်မလာတဲ့အတွက်ဒါကိုသင်ခန်းစာယူပြီးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ UNH ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားမှတိုက်တွန်းထားပါတယ
်2020 was supposed to be the year in which we were going to see really significant decline
2020ခုနှစ်မှာကမ္ဘာတော်ဟ HIV ပိုးကူးခံထားသူ9သိန်းအောက်ထိတိတိတသားကျဆင်းသွားတာသိမြင်ရမယ့်နှစ်ဖြစ်ပါတယ်2019ခုနှစ်မှာပိုးကူးခံထားသူတစ်က 1.9 တန်းကျော်ရှိတဲ့အတွက် HIV ကူးစက်မှုထိန်းချုပ်ထားနိုင်မှုဆိုတဲ့ရည်မှန်းချက်တွေအလံဝေနေပါသေးတယ်လို့အမေရိကန် John Hopkins တက္ကသိုလ်ဆေးပညာဌာနပါမောက်ခ Chris Beria ကပြောပါတယ်ကုလသမဂ္ဂရဲ့အဆိုအရကယောဂါကရက်ကြောင့်2022ခုနှစ်အရမှာ HIV ပိုးကူးခံထားသူနောက်ထပ်3,300ကနေ3,900ထိတိုးလာနိုင်ပြီးတော့ HIV AIDS နဲ့ဆက်ဆက်ပြီးတော့အသက်သေဆုံးသူ9,000လောက်ကနေ3,000ခွဲရှိလာနိုင်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာတော့2010ခုနှစ်ကစပြီးတော့ခုခံအားကျဆင်းနေတဲ့ HIV ပိုးကူးခံရသူ38ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ AIDS နဲ့သေဆုံးသူက30ရာခိုင်နှုန်းကျဆင်းသွားတာပါမြန်မာနိုင်ငံမှာလက်ရှိ HIV ပိုးရှိသူ2,400ဝန်းကျင်ရှိပြီးတော့ဒီထဲမှာအသက်15နှစ်အောက်ကလေး11,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာတစ်ဝန်းလက်ရှိ HIV ပိုးရှိသူ38တန်းဝန်းကျင်နဲ့ကုသမှုခံယူနေသူက26တန်းဝန်းကျင်ရှိပါတယ်။ကမ္ဘာတစ်ဝန်းကလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့လူသားပေါင်း160အတွက်စံချိန်တင်လိုအပ်တဲ့ရမငွေ35ဘီလီယံအထိထည့်ဝင်ကြဖို့ကုလသမဂ္ဂအဖွဲ့ကြီးကအလူရှင်နိုင်ငံတွေကိုအင်္ဂါနေ့မှာပန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါရိုက်ခတ်မှုကြောင့်စီးပွားရေးကျဆင်းလာတဲ့အတွက်ကမ္ဘာတစ်ဝန်းတန်းနေချီတဲ့လူတွေအလွန်အမင်းဆင်းရဲနှောင့်ပါတဲ့အခြေစိုက်လာကြတာပါဒုတိယကမ္ဘာစစ်နောက်ပိုင်းပဋိပက္ခတွေဥရုယာတွေပြောင်းလဲဖောက်ပြန်မှုတွေနဲ့ COVID-19 ကရောဂါကြောင့်ကြီးမားတဲ့လူသားဘေးဒုက္ခအကျပ်တဲတွေပေါ်ပေါက်လာရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဗီဒီယိုနဲ့ထုတ်ပြန်ခဲ့တဲ့ပန်ကြားချက်မှာပြောဆိုထားပါတယ်အကူအညီတွေလိုအပ်နေတဲ့သူတို့ရဲ့အမောင်းမိုက်ဆုံးကာလမှာဝိုင်းဝန်းကူညီကြပါလို့လည်းအလူရှင်နိုင်ငံတွေကိုအတွင်းရေးမှူးချုပ်ကတိုက်တွန်းထားတာပါလူသားချင်းစာနာမှုအကူအညီတွေဒါမှမဟုတ်အခအကွက်ပေးဖို့လိုအပ်နေတဲ့လူတွေတိထက်များပြီးတော့အမှန်တကယ်အကူအညီလိုအပ်နေသူတွေဟာလူ33ယောက်မှတစ်ယောက်နှုန်းနဲ့လူပေါင်း235တန်းအထိရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အခုလိုအကူအညီလိုအပ်နေသူတွေ2020ခုနှစ်အတွင်း40ရာခိုင်နှုန်းထိတိုးလာတာပါ။ CNN ပါလာတဲ့အတိုင်းကြီးတွေမှာကယောဂါတစ်ခုတည်းကြောင့်မဟုတ်ပဲစီးပွားရေးကြောင့်မှအလွန်မင်းထိခိုက်နေရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဗီယက်နမ်နိုင်ငံထဲက Facebook နဲ့ Google ကုမ္ပဏီတွေရဲ့ Internet ဆာမင်နာတွေဟာလူ့အခွင့်အရေးကင်းမဲ့ရာစုံနယ်မြေတွေဖြစ်လာနေပြီလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AIN ကအင်္ဂါနေ့မှာဆူဆွဲလိုက်ပါတယ်။နိုင်ငံတွင်းမှာငင်းရစွာအတိုက်ခံပြုနေသူတွေအပြင်နိုင်ငံရေးအရာလွတ်လပ်ခွင့်တွေကင်းမဲ့သွားအောင်လူမှုကွန်ရက်ပေါ်ကရေးသားဖော်ပြချက်တွေကိုဒီနည်းပညာကုမ္ပဏီကြီးတွေကထောက်ကူပြီးတော့စဉ်းစားလုပ်တီးဖြတ်ပေးနေတယ်လို့လည်း AIN ကပြောပါတယ်။လွတ်လပ်စွာဖော်ထုတ်ရေးသားခွင့်နဲ့ပတ်သက်ပြီးကြီးမားတဲ့မျိုးလင့်ချက်တွေတစ်ချိန်ကရှိခဲ့ဘူးတဲ့ဗီယက်နမ်နိုင်ငံထဲကလူမှုကွန်ရက်ဆာမျက်နှာတွေဟာလူ့အခွင့်အရေးကင်းမရာနေရာဖြစ်လာပြီလို့လည်း AI ကသတိပေးပါတယ်။ နိုင်ငံတော်နဲ့အာဏာရပါတီကိုဆန့်ကျင်တဲ့ဝါဒဖြန့်ချိမှုတွေနဲ့အစိုးရနဲ့ပတ်သက်တဲ့မကောင်းသတင်းရေးသားဖော်ပြချက်တွေကိုအမြန်ဆုံးဖယ်ရှားပေးဖို့အစိုးရရဲ့တောင်းဆိုချက်တွေကိုအဲ့ဒီနည်းပညာကုမ္ပဏီတွေလိုက်နာကြောင်းတရင်နဲ့ပြန်ကြားရေးဝန်ကြီးမှုယန်မဟွန်ကပြီးခဲ့တဲ့လမှာပြောဆိုခဲ့တာပါအစိုးရရဲ့တောင်းဆိုချက်ကိုဒီနှစ်အတွင်း Facebook ကုမ္ပဏီက95ရာခိုင်နှုန်းအထိလိုက်နာပြီး YouTube ကတော့90ရာခိုင်နှုန်းလိုက်နာမှုရှိတယ်လို့လည်း AI ကပြောပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်ပါရစေ
မင်္ဂလာပါရှင်ကျမများသတင်းအောင်မှာတည်င်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကိုဗစ် -19 ကပ်ရောဂါကခုခံအာရုံနဲ့ကြဆင်မှု AIDS ရောဂါခံစားနေရတဲ့ဝေဒနာရှင်တွေအပေါ်ကြီးမားတဲ့သက်ရောက်မှုရှိနေတယ်လို့ AIDS ရောဂါတက်ခိုက်ရေးအစီအစဉ်တွေကိုလည်းထိခိုက်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတင်းလာနေကပြောပါတယ
် There is some evidence that people living with HIV may have an increased riskOf severe diseases
and AIDS ယောဂဝေဒနာရှင်တွေ COVID-19 ကူးစက်ခံရရင်သိုးဝါးရဲ့ယောဂလက္ခဏာခံစားရမယ့်အနေအပုံများသလိုတည်ဆုံးမှုတွေရှိနေတဲ့ဆိုတဲ့အထောက်အထားတချို့ရှိကြောင်းသူတို့ကိုကုသပေးမှုတွေမှာ COVID-19 ကြောင့်ထိခိုက်မှုတွေရှိနေတာကလည်းအဲ့ဒီအနေအပုံကိုပို့ပြီးတော့ကြီးမားစေကြောင်း WHO ကြီးကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ဒါ့အပြင်ဒီနေ့အစောပိုင်းကနိုင်ငံပေါင်း128နိုင်ငံမှာကောက်ယူခဲ့တဲ့ WHO စစ်တမ်းတစ်ခုမှာ COVID-19 ကြောင့် AIDS ဝေဒနာတွေကိုကုသပေးရဲ့လုပ်ငန်းမှာအနောက်ရှက်ပြီးရှိနေတာကိုတွေ့ရကြောင်းဒါပေမဲ့ WHO နဲ့ကျန်းမာရေးနဲ့လူမှုဖူလုံရေးဝန်ထမ်းတွေအကူအညီကြောင်းဇွန်လကစပြီးတော့ကုသရေးလုပ်ငန်းတွေမှာအနောက်ရှက်ရှိနေတာတွေဟာ85ရာခိုင်နှုန်းကျဆင်းသွားခဲ့ကြောင်းလည်းသူကပြောပါတယ် AIDS ရောဂါကုသပေးရေးလုပ်ငန်းမှာကြုံတွေ့ရတဲ့အခက်အခဲဆုံးအချိန်ကိုကြုံလွန်နိုင်ခဲ့ပြီး COVID-19 ကြောင့်ထိခိုက်ခဲ့တာကနေအခုတစ်ခါပြန်ပြီးတော့နယ်လန်ထူလာပြီလို့ WHO အကြီးအကဲကပြောပါတယ်ဥရောပတလွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးခရိုအေးရှားဝန်ကြီးချုပ်အန်ဒရက်စ်ပလန်ကိုဗစ်လည်းရောဂါကူးစက်နေပါတယ်။သူ့ကျန်းမာရေးအခြေအနေကောင်းမွန်ပြီးတော့အလုပ်တာဝန်တွေကိုအင်္ဂါလုပ်နေတယ်လို့အစိုးရပြောခွင့်ရကပြောပါတယ်။ပြင်သစ်မှာမနေ့တုန်းကတရက်ထဲကူးစက်သူ4000ကျော်ရှိတဲ့အတွက်ဩဂုတ်လနောက်ပိုင်းကူးစက်မှုအနည်းဆုံးကိုကျဆင်းလာတာပါ။အင်္ဂလန်မှာတော့တစ်လကြာအင်ပြင်မထွက်ရအမိန့်ချမှတ်ထားပြီးတဲ့နောက်မှာကူးစက်မှုနှုန်း30ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဥရောပနိုင်ငံတချို့ကကိုရိုနာဗိုင်းရပ်စ်ကောက်ွယ်ထင်းချိုရေးအတွက်ခရစ်မတ်ဂါလာနှင်းလျှောစီအပန်းဖြေစခန်းတွေကိုပိတ်ထားဖို့နိုင်ငံတွေအနေနဲ့သဘောတူညီချက်ရဖို့မျှော်မှန်းနေကြပါတယ်။ဘရာဇီးနဲ့မက္ဆီကိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေတဲ့အပေါ်မှာစိုးရိမ်မိတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ American ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဆက်ပြီးတော့မြင့်တက်လာနိုင်တယ်လို့အမျိုးသားကူးစက်ရောဂါဌာနညွှန်ကြားမှုဒေါက်တာ Anthony Fauci ကတနင်္ဂနွေနေ့ကသတိပေးခဲ့ပါတယ်။ကျန်းမာရေးပညာရှင်တွေကလူတွေကိုအိမ်မှာနေဖို့မြစ်တာရက်ခံထားတဲ့ကြားမှာပဲကျေးဇူးတော်နဲ့အားလိုက်ရဲ့ American လေဆိပ်တွေမှာခရီးသွားလာသူတက်တက်သမားနှစ်တန်းလောက်ရှိပါတယ်အခုထိတကပါလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ63သန်းကျော်နဲ့သေဆုံးသူက14သန်းကျော်ရှိပါရဲ့ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဗီယက်နမ်နိုင်ငံမှာ3လကျော်နောက်ပိုင်းပထမဆုံးကိုရိုနာဗိုင်းရပ်စ်ပြည်ဝင်ကူးစက်မှုပြန်ပြီးတော့တွေ့ရကြောင်းအာဏာပိုင်တွေကယောဂရှိသူနဲ့ထိတွေ့ခွင့်ဆက်တွေကိုတိတိကျကျစစ်ဆေးနေပါတယ်။အခုထိဗီယက်နမ်မှာ COVID-19 ကူးစက်သူ1348ယောက်နဲ့သေဆုံးသူ35ယောက်ရှိပြီးကူးစက်မှုတဝက်ကျော်လောက်ကပြည်ပကူးစက်မှုတွေဖြစ်ပါတယ်။ဟောင်ကောင်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းပြန်ပြီးတော့မြင့်တက်လာတဲ့အတွက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြည်သူတွေကိုမလိုအပ်ရင်အင်ပြင်မထွက်ကြဖို့သတိပေးတိုက်တွန်းထားပါတယ်။အခုကူးစက်မှုနှုန်းမြင့်လာတဲ့အတွက်စီးနင်းတန်တဲ့ချက်တွေပို့တိုးပြီးတော့ချမှတ်ထားသလိုအပြင်မှာလူနှစ်ဦးထက်ပိုပြီးတော့မစုဝေးဖို့လည်းသတ်မှတ်ထားပါတယ်။ဖိလစ်ပိုင်မှာခရစ်မတ်ပွဲတော်ကာလအသွာအလာတွေကိုဆက်ပြီးတော့တင်းကျပ်ကန့်သတ်ဖို့ရှိပါတယ်။ဒီဇင်ဘာလအတွင်းမြို့တော်မနီလာနဲ့နောက်ထပ်ပြည်နယ်နဲ့မြို့ကြီးခုနှစ်ခုမှာတခြားခွဲစောင့်ကြည့်စစ်ဆေးတာတွေကိုပြုလုပ်သွားမယ်လို့တမရရိုဒရီဂိုဒူတာဒီကမနေ့တုန်းကပြောပါတယ်ဖိလစ်ပိုင်မှာယောဂကူးစက်ထားသူ 43,600 ကျော်နဲ့သေဆုံးသူက 8,300 ကျော်ရှိပြီးအရှေ့တောင်အရှေ့မှာကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ် အမေရိကန်အခြေစိုက်မော်ဒနာဆေးကုမ္ပဏီရဲ့အလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးနိုင်မပေးနိုင်ဆိုတာကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကုကေရေးဌာန FDA ကဒီဇင်ဘာ18ရက်နေ့ဝန်းကျင်လောက်မှပြောနိုင်လိမ့်မယ်လို့မနေ့ကမော်ဒနာကကြေညာပါတယ်။စီစဉ်ထားတဲ့အတိုင်းဖြစ်မယ်ဆိုရင်ကာကွယ်ဆေးပထမအတုပ်ကိုဒီနှစ်မကုန်ခင်မှာထိုးပေးနိုင်မှာပါ။ဒီမတိုင်ခင်က Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေရဲ့ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်နဲ့ပတ်သက်လို့လည်းFDA ကဒီဇင်ဘာ10ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဒီကနေ့အင်္ဂါနေ့မှာပြုလုပ်ဖို့ရှိတဲ့နောက်ထပ်ဆွေးနွေးပွဲတစ်ခုမှာတော့ FDA ကခွင့်ပြုချက်ရတာနဲ့ကနဦးကာကွယ်ဆေးတွေကိုအကန့်အသတ်နဲ့ထုတ်လုပ်ခွင့်ဘယ်သူကိုပေးမလဲဆိုတာကိုဆွေးနွေးမှာပါ။ American အစားအသောက်နဲ့ဆေးဝါးကုကေရေးဌာန FDA ကခွင့်ပြုချက်ရတာနဲ့တပြိုင်နက်ဆေးကုမ္ပဏီတွေကကာကွယ်ဆေးတွေကိုဖြန့်ဖြူးပေးနိုင်ဖို့မျှော်မှန်းထားပါတယ်။ Moderna နဲ့ Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေကတော့သူတို့ရဲ့ကာကွယ်ဆေးတွေက90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ကြေညာထားပြီးမဲ့ FDA ကအသေးစိတ်အချက်အလက်တွေကိုကြည့်ရှုပြီးတော့မှဆုံးဖြတ်မှာဖြစ်ပါတယ်။ FDA ကအချက်အလက်တွေကိုပြင်ပကျွမ်းကျင်သူတွေပါဝင်တဲ့ကာကွယ်ဆေးနဲ့ဆက်ဆက်ဆေးဝါးထုတ်လုပ်ရေးဆိုင်ရာအကြံပေးကော်မတီ VRBPEC အဖွဲ့နဲ့ညှိနှိုင်းတော်မှာဖြစ်ပါတယ်ဒီအဖွဲ့ကဆေးကုမ္ပဏီတွေနဲ့ပတ်သက်ခြင်းမရှိပါဘူးအခုထိတော့ဒီစံတက်ကာကွယ်ဆေးတွေရဲ့ဘေးထွက်ဆိုးကျိုးတွေကတိတ်ပြီးတော့ဆိုးဆိုးဝါးဝါးမရှိဘူးလို့ပြောပါတယ်ဒီနှစ်ကုန်လောက်ကိုအမေရိကန်နိုင်ငံတဲ့မော်ဒနာကကာကွယ်ဆေးတန်း20လောက်ရနိုင်တယ်လို့မျှော်လင့်ထားပြီးတစ်ကမ္ဘာလုံးအတွက်ကာကွယ်ဆေးတန်း50လောက်ကို Pfizer ဆေးကုမ္ပဏီကထုတ်လုပ်နိုင်တယ်လို့မျှော်မှန်းထားပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။တမတော်ကာဝေးဦးစည်းချုပ်ဟာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC တောင်ရှိသူတွေနဲ့ကချင်ပြည်နယ်မှာဒီနေ့တွေ့ဆုံပြီးဆစ်ဆောင်ဒုက္ခသည်တွေညီရပြိုင်ရင်းနဲ့ငင်းကြမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇောထပ်ပါတမတော်ကာဝေးရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ KBC အကြီးအကဲတွေမြေကြီးနားမြို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မလိခရိတ်သာမှတွေ့ဆုံမှုအတွင်စစ်ဘေးဒုက္ခသည်တွေနေရပြန်ရေးကိစ္စကိုပါဆွေးနွေးခဲ့ကြတာပါလက်နက်ကင်ပဋိပက္ခဖြစ်ပွားရာဒေသမှာမိုင်းရှင်းလင်းရေးအပါအဝင်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ရေးဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ KIO လက်နက်ကင်အဖွဲ့တွေနဲ့တမတော်တို့ရဲ့ပူးပေါင်းပါဝင်မှုတွေကို KBC တောင်ရှိသူတွေကဆွေးနွေးခဲ့ကြရလို့လဲKBC ဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆောင်က VOE ကိုပြောပါတယ်
။အခုကျွန်တော်ဒီကဘာပေါ်ဒီဒိုနေရှင်ဒူတန်းနေနဲ့ဟိုပြန်ဖို့ကိစ္စမှာဒီတော်တော်ကိုဂျာမင်းပေါ့မယ်ဆိုတော့ကျွန်တော်ကြည့်တယ်။ဒါကြောင့်မယ်ဆိုတော့ဟိုဘလောက်အများကြီးအင်ဖန်စုကိုဒီကုနေနဲ့ဟိုမိမိကြီးကလည်းဘလောက်ကျွန်တော်မမြော်မှမပေါ့မနိုင်ဘူး။ဒါမှမဟုတ်ဒီအစီအစဉ်နဲ့ကိုပြန်မဲ့ကိစ္စကိုကျွန်တော်လုပ်တဲ့အချိန်မှာအိုက်ဒီဒီရဲ့ရှေ့နော်တော့ဒီ land mine ရာ land mine ကိစ္စမှာကျွန်တော်တို့ကတပ်မတော်ရဲ့မိုင်းရှင်ကြီးကတော့ဒါနံပါတ်1အရေးကြီးတော့တယ
်ဆစ်ဆောင်တွေနေရပြန်ရေးတပ်မတော်ဘက်ကပူးပေါင်းဆောင်ရွက်ဖို့ကတိပြုခဲ့တဲ့အပေါ်ကြိုးဆိုကြောင်းလည်းပြောပါတယ်KBC တောင်ရှိသူတွေနဲ့တနအိကွဲလောက်ကြားတွေးဆမှုအတွင်ကာကွယ်ရေးဦးစီးချုပ်ကတနိုင်ငံလုံးပြစ်ခတ်ရစေးစာချုပ် NCA သဘောတူညီချက်နဲ့ KIO အဖွဲ့အစည်းအပေါ်သဘောထားတွေအပြင်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ရလို့ဒေါက်တာခလမ်ဆန်ဆွန်ကပြောပါတယ
်ကျွန်တော်တို့ NCA ကိစ္စတွေဒီဖွဲ့စည်းပုံချာဥပဒေကိစ္စတွေပြောပါတယ်ပြောတဲ့ညမှာတော့ဒီ NCA ကိစ္စကတော့လိုက်စားစာဆက်ရတဲ့ဘုံစီဖြစ်တဲ့အခြေအနေကြောင့်ဒါမဲ့ဒီနေရာချတော့ပြေရတော့ပြန်မပါလာတော့ဒီစိတ်မကောင်းမှုရှိတဲ့အကြောင်းတွေပြောပါတယ်ဒီခြေကဥပဒေနဲ့အားလုံးကဒီလိုမှလက်ခံရတဲ့ဖွဲ့စည်းပုံကိုမကြည့်အခြေခံစမ်းတက်ခုပါတော့ဟိုလိုက်တာဒီမှာပြင်ချာကိုလည်းဒီလက်ခံတယ်ဆိုတော့သူပြောပါတယ်သူလက်ခံတယ်ဆိုကြောင်းပေါ့
တွေးဆမှုအတွင်းနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာအားနည်းချက်တွေနဲ့ကိုဗစ်ရောဂါကာလနိုင်ငံရေးပါတီတွေစီယုံလှုပ်ရှားခွင့်ကြီးနေပါခဲ့တဲ့ကိစ္စတွေနဲ့ရခိုင်ပြည်နယ်အပါအဝင်ရွေးကောက်ပွဲမကျင်းပဖြစ်တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်ရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်မြောက်ပိုင်းလက်နက်ကင်မှာမိတ်ယူဖြစ်တဲ့ကချင်လက်နက်ကင် KIA တန်းလက်နက်ကင် TNL ကိုကန့်အဖွဲ့ MNDAA ရခိုင်လက်နက်ကင် AA တို့ကတော့အပြည့်အစုံသဘောတူညီချက်ရဖို့ညှိနှိုင်းနေရဆဲဖြစ်ပါတယ်။မကြသေးခင်ကတပ်မတော်ဘက်ကငြိမ်းချမ်းရေးဆွေးနွေးမှုကော်မတီတစ်ခုကိုအစိမ့်မြင့်အရာရှိရင်းနဲ့ဖွဲ့စည်းခဲ့တဲ့အပေါ်မှာတော့ TNL AA MNDAA သုံးဘွဲကကြိုဆိုကြောင်းလဲထုတ်ပြန်ချက်အသီးသီးမှာထုတ်ပြန်ခဲ့တာပါ။ ဒီနေ့တွေ့ဆုံမှုမှာတော့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC ဘက်ကအကြီးအကဲ6ယောက်တမတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်ကြီးရည်လေးအရာရှိတွေလည်းပါဝင်ခဲ့ကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုတင်ပြပို့လိုက်တာပါ
တန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတက်မတော်သားတွေနဲ့မိသားစုတွေမဲ့ပေးခဲ့ကြတဲ့အနေအမျိုးတွေကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုတက်မတော်ကပြန်လည်စီစစ်ရမှာရွေးကောက်ပွဲကော်မရှင်ဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုက်တဲ့အပေါ်အကဲခတ်တွေရဲ့အမြင်ကိုတင်ပြပေးခြင်းပါတယ်။ဒီမှာမိခါပါ။လွတ်လပ်မြတဲ့ရွေးကောက်ပွဲအနေနဲ့အများပြည်သူကတန်တရာကင်းကင်းနဲ့လက်ခံနိုင်အောင်ရည်ရွယ်ပြီးတက်မတော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မြို့နယ်200ကျော်ကရွေးကောက်ပွဲဖြစ်စဉ်တွေကိုပြန်လည်စီစစ်သုံးသပ်နေတဲ့အကြောင်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုစစ်စစ်တာမှလိုအပ်တဲ့အချက်လက်တွေရရှိနိုင်ဖို့အများပြည်သူနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကကူးယူခွင့်ပြုဖို့ကိုလည်းမနေ့ကတက်မတော်ကကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။နိုင်ငံရေးလှိုင်းလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့တက်မတော်ကစစ်စစ်သုံးသက်မဲ့အစီအစဉ်ကြောင့်ရွေးကောက်ပွဲရလက်အပေါ်ကြီးကြီးမားမားထိခိုက်စရာမရှိဘူးလို့ရှုမြင်ပါတယ
်။တက်မတော်ရဲ့လက်တလောပေါ်လေထုတ်ပြန်ချက်တွေအကြောင်းမလို့တော့ဒီရွေးကောက်ပွဲရလက်အပေါ်မှာအပြောင်းလဲဖြစ်သွားစရာလည်းမရှိနိုင်ဘူး။နောက်ပြီးတော့တိတိတောက်တာအတက်ရောက်မှုလည်းမရှိနိုင်ဘူးလို့မြင်တယ်။တက်မတော်သားတွေနဲ့မိသားစုဝင်တွေဟာမဲပေးပိုင်ခွင့်ရှိသူတွေဖြစ်နေတယ်။နောက်မဲဆန္ဒပေးတဲ့သူတွေဖြစ်နေတဲ့အခါကျတော့သူတို့ရဲ့အကြံပြုချက်တွေ၊နောက်သူတို့ရဲ့အမြင်သဘောထားတွေအဲဒါတွေကိုပြည်သူ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဖက်သွင်းစဉ်းစားနိုင်ရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်မြင်တယ်။အဲ့တော့လာမယ့်ရွေးကောက်ပွဲတွေမှာလည်းပဲဟလာအားတူလိုအပ်ချက်တွေအားနည်းချက်တွေမဖြစ်အောင်ဟိုပြုပြင်သွင်းတာတွေကိုပြုပြင်နိုင်ဖို့အခွင့်အလမ်းရှိလိမ့်မယ်လို့မြင်တယ်။အဲဒါကလည်းပဲတက်မလို့ပဲကတောင်းရချက်တွေဟာလည်းပဲဟိုစီစဲဥပဒေနည်းဥပဒေလုံထုံးလုံးကြီးတွေနဲ့အညီဖြစ်ဖို့လိုအပ်တယ်ပူပေါင်းဆောင်ရွက်မှုအတွက်ပေါ့လေဒီကောင်းမွန်တဲ့ခြေလှမ်းဖြစ်နိုင်လိမ့်မယ်လို့မြင်တယ
်စီစစ်တုံးတက်မှုတွေကတွေ့ရှိချက်တွေအရလိုအပ်ရင်သက်ဆိုင်ရာမဲဆန္ဒနယ်မြေကမဲဆန္ဒရှင်တွေကပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လွှာတင်သွင်းမှာဖြစ်တဲ့အကြောင်းလဲတက်မတော်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ပြန်လဲစီစစ်ရာမှာဘလို့ကိစ္စတွေပါဝင်မလဲဆိုတာသိနိုင်ဖို့တက်မတော်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းပေးမယ်မရရှိခဲ့သလိုတက်မတော်ရဲ့တိုက်တွန်းချက်အပေါ်ရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်ချက်ရဖို့ကိုလည်းဆက်သွယ်ခဲ့ပြီးမဲ့တာဝန်ယူဖြေကြားပေးမဲ့သူမရှိခဲ့ပါဘူးရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ Generation 3ကဦးအောင်နိုင်မော်ကတော့တက်မတော်ကပြန်လည်စီစဉ်မဲ့အစီအစဉ်ဟာရွေးကောက်ပွဲရလက်အပေါ်တက်ရောက်မှုမရှိနိုင်ပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာဆွတ်ဖက်ရာရောက်တယ်လို့ယူဆနိုင်တဲ့အကြောင်းပြောဆိုလိုက်ပါတယ
်ရွေးကောက်ပွဲကော်မရှင်လုပ်ငန်းစဉ်ကိုတက်မတော်ဘက်ကဆွတ်ဖက်တဲ့သဘောနဲ့တက်ရောက်နေတာပေါ့နော်ဒီကအခုကမှအဲ့လိုလိမ့်ဆောင်နေမရှိဘူး။ဒီကလည်းဟိုဒါမှမဟုတ်သူကပေါင်းလို့လည်းကြည့်ရတော့တက်မင်းယုံကြီးမှာထုတ်တဲ့စီးရင်းတွေသူတောင်းကြည့်ရတော့ကျွန်တော်ရှင်သားတော့ဟိုတက်မင်းယုံတယုံကြီးကဟိုရလာတဲ့ရလက်တွေကဥပမာပြောလို့ဒီဆွဆဲထားတဲ့အတိုင်းမရှိလို့လားမရှိလို့လားဆိုတော့သူတက်မလို့ပဲကပြီးတော့ပြန်ပြီးတော့ဟိုဆွဆင်းနေတဲ့ဘောဖြစ်နေတယ်။ဒါကျွန်တော်အခုဆွဆင်းနေတဲ့ဒီကလည်းတော့ဒါမဲရလက်တွေရလာတဲ့ဟိုအကြီးအကျယ်ပေါ့နော်။ရလက်မင်းယုံတယုံကြီးကထွက်လာတဲ့ရလက်အကြီးအကျယ်တွေကိုကျွန်တော်ပြန်ပြီးတော့ဒီစီစစ်တဲ့ဘောဖြစ်နေတယ်ဆိုတော့အခုချက်အလိုမြန်ပြီးတော့တောင်းလို့ဆိုတော့နည်းနည်းလေးတော့ဒီကဆက်တင်းသဘောတရားတော့ဒါမှလည်းကျွန်တော်ရှင်းပါတော့တဲ့အနေနဲ့ကသူဘောဆောင်တဲ့ဘောနဲ့ဒီကစီစစ်ပြီးတဲ့ဘောဖြစ်နေတယ်လို့ပြောပါတယ်
ရွေးကောက်ပွဲမကျင်းပခင်ရက်ပိုင်းအလိုမှာတော့လည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်းရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါသေးတယ်။ရွေးကောက်ပွဲမှာအများစုနေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ် ုကတော့တက်မတော်ရဲ့စုံစမ်းစစ်ဆေးမှုဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာမရှိကြောင်း VOA ကိုပြောဆိုထားပါတယ်။နိုဝင်ဘာ6ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြင်းငြင်းကြမ်းကြမ်းနဲ့လွတ်လပ်မျှတမှုရှိတဲ့အကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကတုံ့တက်ထားကြပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်내နဲ့တိုင်း6ခုကမဲဆန္ဒနေမြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တသန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုထားကြပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲရောဂါကာကွယ်ထိန်းချုပ်နိုင်မှုရည်ရွယ်ပြီးကန့်သတ်ချက်တွေကိုနောက်ထပ်သတင်းနှစ်ပတ်တိုးလိုက်တဲ့အပေါ်သဘောထားအမြင်တွေကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။မလူအဖက်အင်ဂျင်မထွက်ဖို့လူ30ထက်ပိုပြီးစုဝေးခွင့်မရှိတာ၊နေမြေချက်ကျော်ခီးသွားလာခွင့်ကန့်သတ်မှုတွေအပါအဝင်ကရောဂါကာကွယ်ထိန်းချုပ်ရေးစီမံတွေကိုဒီဇင်ဘာလ15ရက်နေ့အထိရက်ထပ်တိုးသတ်မှတ်လိုက်တာပါ။လိုအပ်လို့သွားလာတဲ့အခါနှာခေါင်းစည်းတက်ဖို့လူစုလူဝေးရှောင်ဖို့ကုန်စည်စီးဆင်းမှုတွေနဲ့လုပ်ငန်းတွေကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ဖို့အာဏာပိုင်တွေကပြောဆိုထားပေမယ့်လက်တွေ့လိုက်နာမှုတွေမှာတော့အားနည်းနေသေးပဲလို့လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်ဒေါက်ကီတရဆိုးကသူ့ရဲ့အမြင်ကိုပြောပါတယ်
လူတွေကအပြင်ထွက်နေကြတယ်တချို့ဆိုမတ်တွေမတက်ကြဘူးပုံမှန် normal life အနေအထားမျိုးကိုပဲလက်ရှိတွေ့နေရတယ်ပေါ့နော်ဒါတွေကအစိုးရကဘယ်လောက်ပဲထိန်းချုပ်ထိန်းချုပ်ဘယ်လိုဥပဒေတွေပဲထုတ်ထုတ်လိုက်နာမှုမရှိတော့ယောဂထိန်းချုပ်ဖို့ကခက်နေယောဂထိန်းချုပ်ဖို့ခက်တော့ case တွေကတက်နေသေးပဲဖြစ်တယ်အဲ့တော့ case ကတက်လေအစိုးရကနေပြီးတော့ဒီ semi lockdown အစီအစဉ်မှာ extend လုပ်လေအမားတို့ဒီဘက်ကစီးပွားရေးထိခိုက်နေပေါ့မကျက်မတဲ့အတွက် control မလုပ်နိုင်တော့အမားတို့ဟိုဘက်ဒီ domestic ခီးသွားအေးလှုပ်ဖို့ဆိုတာကတော့ဟိုလိုသေးတယ်ပြီးလို့ရှိရင်ခုနအမပြောသလိုမျိုးဒီတောင်ကြီး government ကဒါအမတောင်ကြီးမှာပဲနေလို့တောင်ကြီး government ကိုတိတာဟုတ်တခြားနယ်တွေမတိဘူးပေါ့သူတို့အဲ့လိုမျိုးနယ်မြေတွေကိုပိတ်ပိတ်ပြီးတော့တေစာတာကြက်ကြက်မက်မက်ချိန်ကန်တကြအေးယူမယ်ဆိုရင်စပတ်ဆိုထိန်းချုပ်နိုင်တယ်လို့ထင်တယ်အဲ့ဒါဆိုရင်တော့ domestic tourism ကပြန်ပြီးတော့ဘူးမင်းဖြစ်လာမှာပဲဒီလူတွေကလည်းအရင်မိုးကြက်နေတော့ခီးရသွားနေနေကြတယ်
ကယောဂါကာလကန့်သတ်ချက်တွေကလေကြောင်းခီးစဉ်သွားလာမှုတွေကိုပါယာယီသိမ်းထားပြီးအရေးပေါ်ကယ်ဆယ်ရေးလေယာဉ်တွေကိုတော့ပုံမှန်ပြေးဆွဲပေးနေပါတယ်။ဒါပေမဲ့လည်းမြန်မာသင်္ဘောသားတွေအတွက်ပြည်ပပြန်ထွက်ဖို့ကအခက်အခဲတွေရှိနေတယ်လို့ကပတိန်ဦးဝင်းနိုင်ယွန်းကပြောပါတယ်
။သင်္ဘောသားအတွက်ဆိုပြီးတော့တီးတန့်လုပ်ပေးတဲ့ပုံစံမျိုးပေါ့နော်။သူတို့ခေါ်တာတော့ keyboard ကပေါ့။အဲဒီပုံစံမျိုးလုပ်ပေးပြီးတော့သွားလိုက်ရင်တော့ဒါအဆင်ပြေတော့ပါ။ဒါပေမဲ့အခုကနိုင်ငံတော်မှာပုံစံတွေကတော့သင်္ဘောသားလည်းမဟုတ်ဘူး။အကုန်လုံးပုံစံမျိုးရောထေးပြီးတော့ဖြစ်နေတော့ကျွာတွေကတော့လေ publicly ဖွင့်ချပေးလို့မရတဲ့ဟာရှိတယ်လေအခုလောလောဆယ်မှာကဒီလေချောင်းလိုင်းကိုချိတ်လို့မရလို့ဟိုဘက်နဲ့ချိတ်လို့မရလို့ဆိုပြီးတော့ဒီကဟိုတမောသားတွေကအချိန်ကြီးမထနိုင်မထနိုင်တော့ဟိုမှာအလုပ်မရအဲအဲ့လိုမျိုးပြဿနာဖြစ်နေတာပေါ့နော်အခုကအလုပ်တွေတော်တော်လေးကိုဖွင့်ထားဆုံးရှုံးသွားကြတာ
ကဲဥပါထိချုပ်ရေးလမ်းညွှန်ချက်တွေကိုတာဝန်ရှိသူတွေထုတ်ပြန်ထားပေမဲ့နိုင်ငံမှုအားနည်းနေရာတွေကိုထိထိရောက်ရောက်အရေးယူပြင်ဆင်ဖို့တိုက်တွန်းထားတာတွေလည်းရှိပါတယ်အချိန်ထဲမှာပဲကာယောဂါကာကွယ်ရေးစီမံနေတဲ့အတူကာကွယ်ရေးညွှန်ကြားချက်တွေကိုချမှတ်တဲ့နေရာမှာပြည်သူ့ရဲ့ရုပ်ပိုင်းဆိုင်ရာယောဂါကာကွယ်နိုင်မှုအပါအဝင်စိတ်ပိုင်းဆိုင်ရာအဆင်ပြေစေမယ့်နည်းလမ်းတွေကိုပါထည့်သွင်းစဉ်းစားပြီးချမှတ်ဖို့လိုတယ်လို့လည်းဆေးယောဂါအထူးကိုဆရာဝန်ဒေါက်တာဆန်းဆန်းဦးကပြောပါတယ်
။ဖက်ကပြန်ပြန်ချက်တွေရှိနေသေးဒါနဲ့လူတွေကဘယ်လိုမျိုးလက်တွေ့နေထိုင်လဲဆိုတာကိုကျမတို့သိချင်တာပေါ့နော်။အသိနိုင်ရင်တော့ဟုတ်ကောင်းမယ်နော်။စီတီဇင်ဆိုတာကနိုင်ငံအစိုးရအတောင်ဝင်ရှိရလေသူစနစ်လောက်ကောင်းလို့သူ support ကကောင်းလဲဆိုတာဒီလူတွေနဲ့လှုပ်လှုပ်ရမှာကိုဆက်ဆိုပြောလို့ရှိရင်တမိုက်လို့ပြောလို့ရှိရင်စိတ်ကြမိုက်ရပါပါနေရမှာပေါ့ဆိုတော့အဲ့ဒါကိုဟိုပြောချင်တာဒီဟို decision maker လို့ပြောနေတဲ့အစဉ်စဉ်တော့လူကြီးတွေပေါ့နော်လူကြီးပေါ့အဲ့ညာမတောင်ဝင်ရတဲ့လူတွေလေတောင်ဝင်ရတဲ့လူတွေကသဘောပေါက်ပြီးတော့ဒီမူဝါဒလိုစနစ်တို့ပေါ့နော်အကောင့်တွေခေါ်တာလေအဲ့ညမှာအဲ့တဲ့ဟဆိုတော့သူစာချက်မှရမှာပေါ့
ကျမရင်းနဲ့အာဂဇာဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ချက်တွေအရကယောဂါကြောင့်တည်ဆုံးသူ1942ဦးရှိနေပြီးကူးစက်သူအတည်ပြုလူနာကတော့9813ဦးရှိနေပါတယ်ကူးစက်ခံရသူတို့လာနှုံးတွေကအရင်ကမြို့ပြမှာသာရှိနေပေမဲ့အခုခါမှာတော့ခြေလက်ဒေတာတွေမှာပါကယောဂါကူးစက်နှုံးတိုးလာနေပြီးကယောဂါကာကွယ်ရေးအသိပညာညှိနှိုင်းရေးအစီအစဉ်တွေကိုတော့လူလူကြားလှုပ်ရှားမှုတွေရှိနေတာတွေ့လာရပါတယ်ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါလေရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်
Apple App Store မှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားအလုပ်သမားတွေရှိရာနေရာတွေမှာကိုဗစ်ကပ်ရောဂါဆစ်ဆီးတဲ့အစီအစဉ်တွေစတင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကမတ်အေးမှာပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတဲ့နိုင်ငံခြားသားအလုပ်သမားတွေရှိရာနေရာတွေကိုအဓိကထားပြီးဆစ်ဆီးတဲ့အစီအစဉ်ကိုတော့ရမရီဝန်ထမ်းအနေနဲ့အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ပဲစတင်လိုက်တာပါ။ယောဂါဘုဆစ်ဆီးတဲ့အစီအစဉ်မှာမြန်မာနိုင်ငံသားအများအပြားနေထိုင်နေကြပြီးယောဂါကူးစက်မှုအန္တရာယ်ရှိတာကြောင့်အနီရောင်အဆင့်သတ်မှတ်ထားတဲ့နေမြေတွေလည်းပါဝင်နေဆိုပြီးမလေးရှားနိုင်ငံအခြေဆိုင်အလုပ်ကိုင်ရှာဖွေအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပြပါတယ်။အဲ့ဒါကစစ်စစ်မှာ
မှာ၊ဆက်စစ်မှာ။ဆက်ရုံနေလို့နိုင်ငံသားတွေများနေရာတွေဆက်ရုံနေ။ဟုတ်ကဲ့။အဲ့ဒါကိုသူကစစ်စစ်မှာလေတကယ်။ဒီနားနဲ့
ပါတယ်၊သလ
ောင်းလုံးနဲ့ပါတယ်၊ခလောင်းနဲ့ပါတယ်။ဟုတ်ကဲ့အဲ့ဒါကစစ်စစ်မှလည်းဒီလိုစစ်စစ်မှနိုင်ငံသားတို့မှာအဲဒီပါဝင်ပြီပေါ့သူတို့အဒီပေါ်နေနေတော့
မြန်မာနိုင်ငံသားတွေရှိရာကွာလာလမ်ပူဆလန်ကောပီနန်ပါဝင်ယောဂကုသမှုအနေနဲ့ရှိတဲ့နေမြေတွေဖြစ်သတ်မှတ်ထားတဲ့နေရာတွေမှာဒီဇင်ဘာလ9ရက်နေ့ကနေစတင်ပြီးဆစ်ဆေးရမှာစာပါနီဂရီဆယ်ဗီလန်ပီနယ်အပါအဝင်ကျန်ဒေသတွေမှာဒီဇင်ဘာလ16ရက်နေ့ကနေစတင်ဆစ်ဆေးသွားမယ်လို့လဲမလေးရှားလူဆွမ်းအားအရင်းမြစ်ဝင်ကြီးဆာလာဘနန်ကိုကိုကာပြီးဒေသခံသတင်းတွေကဖော်ပြကြပါတယ်ပီရက်ပီနယ်ဤပိုမြို့မှာလဲစက်ရောက်လို့သမားတွေကြားကိုဗစ်ဆစ်ဆေးမှုတွေတွေ့ရှိခဲ့ပြီးတဲ့ဒီနေ့ကစပြီးသတင်းနှစ်ပတ်ကြာအင်ပြင်မထွက်ဖို့အမိန့်ထုတ်လိုက်ကြောင်းအလုပ်ကိုင်ရှာဖွေအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပါတယ
်။တလင်းရည်ပေါ့နှစ်ပတ်ပေါ့နော်။နှစ်ပတ်ပဲလေဓာတ်ပတ်တစ်ခုပဲဒီမှာဒီပုံမျိုးနော်ဟုတ်ကဲ့ဒီပုံမျိုး
တေဆုံးသူ360ဦးနဲ့ကိုဗစ်ကပ်ရောဂါကူးစက်သူ6000ကျော်ရှိနေပြီဖြစ်တဲ့မလေးရှားနိုင်ငံမှာနိုင်ငံသားတွေရှိရာစက်ရုံအလုပ်ရုံတွေကနေကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတော်ကခန့်မှန်းခြေနိုင်ငံသားအလုပ်သမားတန်း3000လောက်ကိုစစ်ဆေးဖို့မလေးရှားအနာပိုင်းတွေကဆုံးဖြတ်ခဲ့တာပါမလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား5000ကျော်လောက်ရှိနေပြီးကပ်ရောဂါကာလအလုပ်ကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်သူတချို့ရှိခဲ့တယ်လို့နေရပြန်ဖို့ကြိုးစားကြသူတွေလည်းရှိပါတယ်ရှင်ကျမမအေးပါ VOE အတွက်သတင်းပေးပို့နေတာပါ
အောက်စဖို့ဒ်တက်ဆိုနဲ့ AstraZeneca ကုမ္ပဏီတို့ပူးတွဲထုတ်လုပ်မဲ့ COVID-19 ကာကွယ်ဆေး26သန်းကိုဝယ်ဖို့ထိုင်းနိုင်ငံကသဘောတူစာချုပ်ချုပ်ဆိုလိုက်ပါတယ်။ဒါပြင်ထိုင်းနိုင်ငံသားတွေအနေနဲ့ရှင်းလင်းမှာ COVID-19 ကာကွယ်ဆေးထိုးနိုင်မှုမျှော်လင့်တယ်လို့ထိုင်းဆိုရကပြောပါတယ်။ Writer သတင်းဆောင်သားကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ AstraZeneca ကုမ္ပဏီကထုတ်မဲ့ COVID-19 ကာကွယ်ဆေးကိုဝယ်ဖို့သဘောတူစာချုပ်ကိုထိုင်းနိုင်ငံကနိုဝင်ဘာ28ရက်နေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါဟာထိုင်းနိုင်ငံအတွက်တော့ virus ကာကွယ်ဆေးဝယ်ယူပထမဆုံးသဘောတူညီချက်လည်းဖြစ်ပါတယ်။ဖိလစ်ပိုင်လိုဒေသတွင်းတခြားနိုင်ငံတွေကလည်း AstraZeneca နဲ့တခြားကုမ္ပဏီတွေစီကနေကာကွယ်ဆေးတွေရဖို့အလားတူသဘောတူညီမှုတွေလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာပဲထိုင်းနိုင်ငံကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံကလူဦးရေ73သန်းကိုကာကွယ်ဆေးထိုးဖို့အတွက်ကာကွယ်ဆေး26သန်းကိုဝယ်ဖို့အတွက်အမေရိကန်ဒေါ်လာ198သန်းကိုထိုင်းဆိုရအဖွဲ့ကအရင်ကတည်းကအတည်ပြုထားပြီးဖြစ်တယ်လို့ထိုင်းနိုင်ငံရဲ့လူမှုကျန်းမာရေးဝန်ကြီးအနုတွင်ချေဘရကူးကပြောပါတယ
်။ရုံးတန်းအနုမတ်ငွေပမာဏရိုက်တိုင်းပထမပီငွေပမာဏ2564
ကာကွယ်ဆေး26သန်းဝယ်ဖို့အပါအဝင်ကိုဗစ် -19 ကာယရောဂါကိုတိုက်ချက်ဖို့နဲ့ကာယရောဂါကြောင့်ထိခိုက်သွားတဲ့လူတွေကိုကူညီဖို့အတွက် 2021 ဘန်ဒါနှစ်အလုံးစည်းကိုချထားပြီးသားဖြစ်ပါတယ်။အဲဒီကောင်စီကတည်ဆုံးမှုကိုလွန်နေစီမှာဖြစ်ပြီးလူငါတွေကိုကုသဖို့နဲ့တိုင်းပြည်စီးပွားရေးပြန်ကောင်းလာအောင်အစိုးရအနေနဲ့လုပ်နိုင်စီမှာဖြစ်ပါတယ်
။ Oxford ကုမ္ပဏီနဲ့ AstraZeneca ကုမ္ပဏီတို့ကထုတ်ဖို့ပြင်နေတဲ့ဆေးဟာအခုခါမှာ80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိထိရောက်မှုရှိထားပြီးသားဖြစ်တယ်လို့ထိုင်းဝန်ကြီးချုပ် Prior Chan Ocha ကပြောပါတယ
်။ရัฐบาลเองนั้นตระหนักถึงความสําคัญในการป้องกันการแพร่ระบาด
ကံရောဂါကိုထိန်းချုပ်ဖို့အရေးကြီးတယ်ဆိုတာအစိုးရအနေနဲ့မြင်ထားတာကြောင့်လူတွေကိုလက်ဆေးဖို့နှာခေါင်းဆီးတက်ဖို့အပအဝင် ယောဂကောင်ဝေးလုပ်ငန်းတွေကိုစိုးလုပ်ဖို့ကျွန်တော်တို့လှုပ်ဆောင်နေတာပါဒီထဲမှာထိုင်းနိုင်ငံအနေနဲ့ COVID-19 ကောက်ွယ်ဆေးရဖို့အတွက်ကိုလည်းအထောက်အကူပေးဖို့ပါဝင်ပါတယ်ထိုင်းပြည်သူတွေအနေနဲ့2022ခုနှစ်အပြင်မှာကောက်ွယ်ဆေးထိုးနိုင်ဖို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ဒီကောက်ွယ်ဆေးထားရှိဖို့အတွက်လိုအပ်တဲ့အမူအကျင့်ကတော့ 1°C ကနေ 7°C အထိဖြစ်ပြီးနိုင်ငံနဲ့ကန့်ညီအောင်လုပ်ထားတာဖြစ်ပါတယ်ထိုင်းနိုင်ငံသားတွေအားလုံးကောက်ွယ်ဆေးရရှိနိုင်ဖို့အတွက်လှုပ်ရှားမှာဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်
นอกจากที่เราจะแจกจ่ายและดูแลประชาชนในประเทศของเราแล้ว
เราดีดูด้วยการกวนซื้อยาชีอย่างลงได้เพียงบาเซียมาရှိတဲ့ကျွန်တော်တို့မိတ်ဆွေနိုင်ငံတွေဘူးတယ်ဒီတော်တွေမှာချင်းချင်းကူညီဆောက်ဆောင်တော်မူပြည်ပြထားပါတယ်ဘာကွယ်ဆေးကိုဒီတိုင်းရနိုင်ဖို့လုပ်သွားမှာပ
ါရှင်းအောင်အားချမှာဒုတိယစီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဦးရေက3900ကျော်နဲ့သေဆုံးသူ60ရှိပါတယ်ဒါပေမဲ့ထိုင်းနိုင်ငံကခီးတယ်တင်တင်ပြည့်စွယ်မှုတွေကိုဧပြီလမှာရပ်ဆိုင်းခဲ့တာကြောင့်ထိုင်းနိုင်ငံရဲ့အရေးပါတဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုထိခိုက်ခဲ့ပြီးတော့ကာယောဂါကနေပြန်လည်ထားဖို့အတွက်လှုပ်ဆောင်နေတာတွေဟာလည်းနှောင့်နှေးခဲ့ရပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ဗိုင်းရပ်စ်ကူးစက်မှုအများစုဟာပြည်ပကနေလာတဲ့သူတွေနဲ့အစိုးရကအသွာလာကန့်သတ်ထားတဲ့သူတွေမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရစေ
။ပြီးခဲ့တဲ့သတင်းပတ်ကျေးဇူးတော်နေ့အားလည်းရဲ့ပြည်အမေရိကန်ပြည်ထောင်စုမှလူတော်များများအလုပ်ပြန်လုပ်နေကြပါပြီ။ဒီအားလည်းရဲ့အတွင်းအမေရိကန်တွေတော်များများအိမ်တွေမှာပဲနေခဲ့ကြပြီမဲ့မိသားစုမိတ်ဆွေပေါင်းစပ်အနေနဲ့တွေ့ဆုံခဲ့ကြသွားလာခဲ့ကြသူတွေလည်းအများအပြားရှိခဲ့ပါလေ။ကျမရဲ့ရရှိတဲ့ဆွေရဒါဝင်ရှိသူတွေကတော့ဒီလိုလူစုလူဝေးနဲ့ခီးသွွားကြတွေ့ဆုံကြတာတွေကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုပြီးတော့ပြန့်နှံ့မှာကိုစိုးရိမ်နေကြပါလေ။မစ္စတာခွင်းရဲ့သတင်းလောကိုတင်ပြပါမယ်။ကျွန်တော်ဒိန်းထိုင်ဘူးပါ။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ1ရက်နေ့မှာရောဂါကူးစက်သူ၄တန်းကျော်သွားပြီလို့သတင်းတွေကရေးပါတယ်။အောက်တိုဘာလမှာကူးစက်ခဲ့တဲ့အရေအတွက်ထက်နှစ်ဆပိုများတာပါ။ဒီထဲမှာကအစိုးဆုံးအခြေအနေအထိရောဂါကူးစက်မှုတွေတိုးလာနိုင်သေးတယ်လို့သွေးမတည့်တဲ့ရောဂါနဲ့ကူးစက်ရောဂါဆိုင်ရာသက္ကသိုလ်ညွှန်ကြားရေးဘူးဒေါက်တာအန်တိုနီဖောချီက ABC ရုပ်သံကိုပြောပါတ
ယ်။ We don't want to frighten people, but that's just the reality. We said that these things would happen.
လူတွေကိုစိုးရိမ်အောင်ခြောက်လှန့်တယ်လို့မဖြစ်စေချင်ပါဘူး။ဒါပေမဲ့တကယ်ပကတိအခြေအနေကဒီလိုဖြစ်နေပါတယ်။ရာသီဥတုကအေးလာပြီးခရီးတွေသွားတဲ့အခါဒါမျိုးဖြစ်မယ်လို့ကျွန်တော်တို့ပြောခဲ့ပြီးသားပါ။တကယ်လည်းဖြစ်လာခဲ့ပါတယ်။ရောဂါကူးစက်မှုတွေထပ်လည်းဖြစ်ကြအောင်မှာပါ
။ Bias ကူးစက်မှုတွေတိုးလာတဲ့အတွက်အမေရိကန်ပြည်ထောင်စုမှလူတွေထူထပ်ဆုံးဖြစ်တဲ့ Los Angeles မြို့နယ်မှာဒီသတင်းဘက်ကစပြီး၃ဘတ်လူတွေအိမ်ထဲမှာနေဖို့အမိန့်ထုတ်ထားပါတယ်။ပုံမှန်အမေရိကန်ဘောလုံးပွဲရာသီနောက်ဆုံးဘတ်တွေအတွင်းမှာပဲလူတွေကိုယ်တိုင်အသင်းလိုက်လာကစားတာတွေကိုဘောလုံးအသင်းချုပ်ကဖိတ်ပင်ထားပါတယ်။နယူးယောက်မြို့တော်ဝန် Bill de Blasio ကတော့စောစောပိုင်းကထုတ်ခဲ့တဲ့အမိန့်ကိုပြန်ကြည့်ပြီးမူလတိုင်းကျောင်းတွေပြန်ဖွင့်မှုကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုတဝန်ကျောင်းတွေပိတ်ထားတဲ့အချိန်မှာအရက်ဆိုင်တွေစားတော့ဆိုင်တွေမှာဆိုင်တွေထဲမှာရောင်းချခွင့်ပေးခဲ့တဲ့အတွက်ယောဂကူးစက်မှုတွေရှိခဲ့တာလို့အမေရိကန်ရာရှိတွေကဝေဖန်ကြပါတယ်။ကျမကြီးရာရှိတွေကတော့ကလင်းငယ်တွေဟာအရွယ်ရောက်ပြီးသားလူတွေလို bias ပိုးပြန့်တာမျိုးတွေမရှိဘူးလို့ပြောဆိုနေပါတယ်။ဒေါက်တာအန်တိုနီဖောချီက ABC ရုပ်သံကိုခုလိုပြောပါတ
ယ်။ So let's try to get the kids back, but let's try to mitigate the things that maintain and just push
ကလေးတွေကြောင်းပြန်တက်နိုင်အောင်ကြိုးစားကြည့်အောင်ပါလက်ရှိကူးစက်မှုဆက်ရှိနေတဲ့အနေအထားရော့သွားအောင်ရက်ရွာလူမှုအတိုင်းဝိုင်းကြားပြန့်နှံ့မှုတွေမဖြစ်အောင်တော့ကျွန်တော်တို့ဆက်တွန်းတွန်းတိုက်တိုက်လုပ်ရပါလိမ့်မယ်ခင်ဗျားတို့သိပါတယ်အရက်ဆိုင်တွေစားတောက်ဆိုင်တွေနှာခေါင်းစည်းမတက်ပဲအတွင်းမှာဝင်ထိုင်ပြီးစားတောက်နေကြတဲ့နေရာတွေကနေလူမှုအတိုင်းဝိုင်းနဲ့ရောဂါတွေပြန့်ပွားနေတာပါကျောင်းတွေကနေကူးစက်တာမဟုတ်ပါဘူး
COVID-19 ရောဂါကာကွယ်ဆေးမကြခင်ထုတ်လုပ်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်ရှိနေချိန်မှာပဲကျန်းမာရေးရဘေးကင်းမှုညွှန်ကြားထားတဲ့နှာခေါင်းစည်းတွေတက်ကြဖို့လူစုလူဝေးတွေကိုရှောင်ဖို့တူးနဲ့တူခက်ခွာခွာနေဖို့စားတဲ့စည်းကမ်းတွေကိုလိုက်နာရေးဒေါက်တာဖောချင်နဲ့ကျန်းမာရေးရရှိတွေကလူတွေကိုတိုက်တွန်းနေပါတယ် အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကရွေးချယ်ထားတဲ့အကြံပေးအရာရှိတွေဒီသတင်းပတ်ထဲမှာတွေ့ဆုံပြီးကာကွယ်ဆေးထုတ်တဲ့အခါမှာအစိုးရခွင့်ပြုချက်ရတာနဲ့ကနဦးစတင်ဖြတ်ကြည့်ရေးတွေဘယ်လိုစတင်လုပ်ဆောင်မလဲဆိုတာကိုဆုံးဖြတ်ကြမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထိုင်ပ
ါခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်အကြံကလာပိုင်းအတွင်းမြန်မာနိုင်ငံမှာအစိုးရအဖွဲ့တည်းရဲ့ပေါ်ပေါက်လာတော့မှာဖြစ်ပါတယ်အစိုးရအဖွဲ့တည်းလို့ပြောတော့ညာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့လက်ရှိအာဏာရ NLD ပါတီကပဲဦးဆောင်ဖွဲ့စည်းမှာပါဒီအစိုးရအဖွဲ့တည်းအနေနဲ့လာမယ့်၅နှစ်တတန်းတွင်တိုင်းပြည်ရဲ့ဘယ်လိုလုပ်ငန်းကဏ္ဍတွေကိုဦးစားပေးအကောင့်အထည်ဖော်လှုပ်ဆောင်သင့်ပါသလဲပိုပြီးအောင်မြင်တဲ့ပြုပြင်ပြောင်းလဲရေးရလက်ပြီးမြင်လာရအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲစာတော်ရည်နဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ် Triangle Women 3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေးရန်သူသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကူစားပြုပြီးရန်ပြည်နယ်မြောက်ပိုင်းမူဆဲခရိုင်မျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစရလောင်းဦးမော်ထွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကျော်သိမ့်ပါလက်ကလေးနဲ့ကိုမော်ထွန်းအောင် VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင
်မင်္ဂလာပ
ါဆိုတော့ကျွန်တော်ကအကြခင်မှာဟလာစူရတက်တက်တော်မယ်ပေါ့စူရတက်ဆိုမယ်လေအနာရပါတီကတော့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပဲပေါ့အစိုးရတက်လို့ပြောတာကကျွန်တော်တို့လူတွေတောင်းလဲရှိနိုင်တယ်ဆိုတဲ့အတန်းနဲ့ကြားထားရတယ်ဆိုတော့အစိုးရတက်လို့ပဲဆိုကြပါစို့ရုပ်ောက်ပဲဒီတစ်ခုပြီးသွားတဲ့အခါမှာတက်လာမယ်အစိုးရတက်ပေါ့ဟလာကျွန်တော်ရှင်းနှင်းမလာကုန်အောင်ဆိုရင်ဧပြီလတန်းဆိုရင်အစိုးရတက်စတင်ပြီးတော့လက်ပတ်တော်မယ်လုပ်ငန်းတွေလှုပ်ဆောင်တော့မယ်ဟလာဒီတစ်ချိန်အစိုးရတက်မှာအရင်တစ်ချိန်ဖွဲ့စည်းပုံနဲ့မတူဘဲနဲ့အပြောင်းအလဲတွေလုပ်ပြီးဖွဲ့စည်းနေဆိုပြီးတော့ NLD တာဝန်ရှိသူတွေကကျွန်တော်တို့ VOE ကိုတော့တခြားသတင်းဌာနတွေကိုပြောထားတာလည်းရှိပါတယ်ဆိုတော့ဒီဆိုဝတ်တည့်ရဲ့နောက်လာမဲ့တန်း9နှစ်မှာဘယ်လိုလုပ်ငန်းတွေများဦးစားပေးပြီးတော့လှုပ်ဆောင်ခြင်းတယ်လဲကျွန်တော်မက်ကင်လီတို့ကိုမော်ထွန်းအောင်တို့ရဲ့အမြင်ကိုကျွန်တော်တို့ပြသတဲ့ကိုသင်ကြားစေချင်တာပါဆိုတော့ပထမအဆုံးမက်ကင်လီအရင်ဆုံးပြောပါမက်ကင်လီလာမဲ့အစိုးရတည့်အနေနဲ့ဘယ်လိုလုပ်ငန်းတွေကိုများအဓိကဦးစားပေးပြီးတော့လုပ်စေချင်ပါသလဲဆိုတော့ပြောရရင်တော့ကျွန်တော်တို့အများကြီးတော့ရှိမှာပေါ့ဆိုကြပါစို့ကျွန်တော်နည်းနည်းကန့်တက်လိုက်အောင်အဓိကဦးစားပေးလုပ်ငန်းကြီး၅ခုပေါ့ဘယ်လို၃ခုနဲ့၅ခုချပေါ့အဲလိုမျိုးစပြီးတော့မခင်ကြီးဆွေးနွေးပြပါအောင်ဗျာ
အဲတော့ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်တို့ဒီခုနကကျော်သိန်းပြောသလိုပဲဒီအစိုးရအသစ်လို့ပြောပေမဲ့လည်းဟိုနော်ဟိုအများကြီးနိုင်ရတာတော့ NLD ပဲဆိုတော့အရှိရအစိုးရနဲ့တိတ်မကွာဘူးပေါ့ဒီလားပြောင်းဟောင်းပြောင်းမယ်ဆိုတော့ကျွန်တော်တို့ပထမမောင်ဟာနဲ့ကိုပေါ့နော်ပြန်ချိတဲ့အခါမှာလဲဟိုအာသာတဲ့အားနဲ့ချက်တွေလဲရှိတဲ့အခါကျတော့နိုင်ငံကိုကျမတို့ကမတင်စားပြရသေးပေါ့နော်လှပတဲ့အယောင်သေးဆုံးနဲ့မရှိကားချက်တခုလိုမြင်ရှိမယ်ဆိုရင်တော့အစိုးရရဲ့တွတ်တော်လေးဆိုတော့ DPD ကားကိုရေးဆွဲနဲ့အကြည့်စရာပေါ့နော်အကြည့်စရာဆိုတော့ပထမ၅နှစ်တုန်းကတော့ကျမတို့ကကင်ဘတ်ရှားရယ်ခဲတယ်နေစုတ်တယ်နေရှားရတဲ့ကာလလို့သင်စားတယ်ဆိုတော့အစင်းနဲ့လည်းမဖြစ်ဘူးပေါ့နော်အစင်းနဲ့မဖြစ်တော့ရရာလေးကိုဆွဲပြီးတော့လောက်ရတာရှိတဲ့ဒီမှာကုန်ချမ်းစီရတဲ့အခါလို့ပေါ့နော်ဘလို့ဆွဲနေလို့စဉ်းစားရတဲ့အခါနဲ့ပြီးသွားတယ်ဆိုတော့ဒီလာမဲ့တက်တန်း9နှစ်ကတော့ပုံဖော်ရတော့မယ်စက်တန်မှာပုံဖော်ရမယ်ဆိုရင်လည်းကျွန်တော်တို့ကတကယ်ပကြီးဆရာအနေနဲ့စဉ်းစားရမှာမလို့နိုင်ငံကိုဘလို့ပုံဖော်မှာလဲအရင်အရေးကြီးပါတယ
်
ဒီခါမှာပုံဖော်အောင်မပေါ်ပြလို့မရတော့ပါဘူးနော်ကျွန်တော်တို့9နှစ်ကတော့ကျွန်တော်တို့အားလုံးကနားလည်မှုနေနေခဲ့တယ်ဒါပေမဲ့ဒီ9နှစ်မှာတော့ပုံပေါ်အောင်ပေါ်ရတော့မယ်အဲ့တော့ကြပါတဲ့ရောင်သွေးဆုံတဲ့ပကြီးကချက်ဆွဲမဲ့ပကြီးစရာတွေကိုထိုင်ခါရောတကယ်သူ့အလုပ်ကိုသူပြည်ပြည်နေနဲ့တွန်းတန်းကျင်ကျင်လုပ်တတ်ပြီလားလုပ်နိုင်ဘူးဒီလားလုပ်ဖို့ရောဆန္ဒတွေရှိနေရဲ့လားဆိုတဲ့ဟာလေကျွန်တော်တို့အတွက်ဒီကောင်းတစ်ခုဖြစ်တယ်အဲ့တော့ကျွန်မပြန်ကြည့်ပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့သက်တမ်းလုပ်ခဲ့တဲ့ဟာတွေမှာဘယ်သူမှဆိုဒါရေစမ်းဖျော်ဖျော်လုပ်ရတဲ့ကိစ္စတွေလည်းရှိမယ်ကျွန်တော်တို့မှာဒီမိုကရေစီကိုလွတ်တော်လို့ဆိုတာလည်းသိကျင်သားမရသေးတဲ့အဖြစ်တဲ့အတွက်အာတာရာအားနေတာရှိကြတာကိုကျမတို့အပြစ်မပြောတော့ဒါပေမဲ့ပြန်ပြီးတော့တုံတက်စီချင်တယ်။နောက်ပြန်ပြီးတော့တုံတက်စီချင်တယ်။ဘာလို့လဲဆိုတော့နောက်ထပ်အစိုးရအစ်စ်တစ်ခုဖြစ်သွားတာမဟုတ်ဘူး။ဒီသူတွေဥဆောင်နဲ့ဥဆောင်မှုတစ်ခုရဲ့ခေါင်းဆောင်တစ်ဦးရဲ့နောက်ကပါမဲ့အဲလူတွေပဲဖြစ်တဲ့အခါကျတော့တိတိကျကျတုံတက်စီချင်တယ်။အားနေတဲ့အားနေတာတဲ့ဘာတွေလဲလုံနိုင်ပြီးတော့ဘာတွေလဲမလုံနိုင်ခဲ့ဘူးလဲဆိုတာကိုတုံတက်ပြီးတော့သင်ခန်းစာပြီးပြီးတော့ဆေးဆက်မှုတွေကိုတော့လုပ်စီချင်တယ်ဆိုတော့ဒါကျမအရေးကြီးဆုံးနေနဲ့ပြောချင်တာ
ဟုတ်ကဲ့
ဆိုတော့
ဟုတ်ကဲ့ဆွေးဆက်ပြီးတော့ကျွန်တော်တို့ခုနပြောတဲ့ဟလာဘလို့လုပ်ငန်းမျိုးတွေအဓိကဦးစားပေးလုပ်စေချင်တယ်ဆိုတော့ကျွန်တော်တို့ဆက်သွားကြမယ်ဆိုတော့ကိုမော်ထွန်းအောင်နေနဲ့ရောအခုဒီအဖွင့်ပိုင်းမှာကိုမော်ထွန်းပထမဦးဆုံးပြောချင်တဲ့စကားပါများရှိပါလဲ
ဟုတ်ဒီ9နှစ်ကကျွန်တော်တို့ဒါရှင်းနေပါတယ်ကျွန်တော်တို့ပြည်သူရဲ့နေပြီးတော့ဆိုးရက်တစ်ကို မန်ဒေးအတိတ်တရပေါ့နော်တခင်းနဲ့ပြလိုက်တဲ့လက္ခဏာလို့လည်းကျွန်တော်တို့မြင်ရပါတယ်အဲဒီလက္ခဏာရဲ့နောက်ကွယ်မှာတူရဲ့ context ရှိရပေါ့နော်ဖြစ်လာရတဲ့အကြောင်းရင်းတွေရှိတယ်အဲ့ဒါကတော့ကျွန်တော်တို့ဒီလွတ်တော်ရဲမှာဒီ civilian ပေါ့နော်အယက်သားတွေက85ခန့်လုံးပဲအနာရတဲ့ဥစ္စာတွေနောက်တစ်ခုကကျတော့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ video ပေါ့နော် video အနာလိုမျိုးအဲရှိနေတဲ့အပိုင်းတွေအကြောင်းမလို့ပေါ့နော်ထပ်ပြီးတော့လူတွေကတကယ်နဲ့ပေါ့နော်ဒီ NLD အစိုးရကိုထပ်ပြီးတော့ဒီပြည်ပြောင်းလဲရေးတွေကိုညံ့ညံ့နဲ့မှန်မှန်လုပ်နိုင်ဖို့ပေါ့နော်အဲဒီထပ်ပြီးတော့အာတာဝန်ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ကတော့အာမြင်ပါတယ်အဲ့တော့ဒီမှာရှေ့ကအမမခင်လေးပြောရသလိုပဲပေါ့နော်ကျွန်တော်တို့ကြံညီခဲ့တဲ့ဂတိတွေပေါ့နော်ဂတိကိုတည်ဆိုရင်ဥမာအပြည့်ဆိုရင်ပြည်တွင်းချင်းချိုင်းနဲ့ပတ်သက်တဲ့ဟာရှိရဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောတဲ့နေရာမှာကျွန်တော်တို့ကအာဒီအလုံးစုံပြင်ဆင်ရေးဆိုတာမျိုးလည်းရှိတယ်လို့မျိုးပေါ့နော်တစ်စိတ်တစ်ပိုင်းအဲကျွန်တော်တို့လုပ်လို့ရတဲ့ပြင်ဆင်လို့ရတဲ့အပိုင်းမျိုးတွေလည်းရှိတယ်လို့နောက် defecto ပေါ့နော်အဲဒီဖက်တိုပုံစံလိုမျိုးပေါ့နော်ဒီအပြင်ဘက်မှာမပြင်တော့လဲအတွင်းမှာပေါ့နော်အဲဒီလုံထုံးလုံနေနဲ့လုံပုံကန်ပုံမျိုးပြောင်းလဲပြီးတော့အနှစ်တာရဟိုဘယ်လိုပြောမလဲပြင်ဆင်တဲ့ဟာမျိုးလေးလည်းလုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေကတော့ပို့ပြီးတော့ဒီ၅နှစ်မှာပေါ့နော်အာရုံစိုက်ပြီးချင်းနဲ့နောက်တစ်ခုကဒီကျွန်တော်ဘီယိုဒရစီယန်တရားကိုကျွန်တော်တို့မောင်းနေတဲ့အခါမှာလည်းအရှိန်၅နှစ်မှာအချိန်ကြီးပေးပြီးွားရတော့ကျွန်တော်တို့အနေနဲ့မြင်တယ်ပေါ့နော်ဒီ၅နှစ်မှာတော့ကျွန်တော်တို့ပြောရစီရန်တရားတွေမှာတိကျတဲ့ mandate တွေကိုချပေးရမယ်ဒီ mandate တွေကိုလုပ်နိုင်တဲ့ resource ပေါ့နော်အဲရင်းမြစ်တွေကိုချပေးရမယ်နောက်တကယ်လုပ်နိုင်တဲ့လူတွေကိုလည်းတွန်းတင်ရမယ်ပေါ့နော်မလုပ်နိုင်မလုပ်မရှုံးမပြုတ်တွေကတော့ကျွန်တော်တို့နိုင်ငံကသူများထက်ဆယ်လမ်းလောက်နောက်ကျနေတဲ့အခါမှာပေါ့နော်ကျွန်တော်တို့မလုပ်မရှုံးမပြုတ်ပုံစံတွေကတော့အလုံးမဖြစ်ဘူးလို့မြင်တယ်ဆိုတော့ဒီအရာလေးတွေကအရေးဆုံးပေါ့နော်ဟို issue ပေါ့နော်ဟိုကန်တာအလိုက်မပြောခင်ဒါလေးကတော့အဲကျွန်တော်တို့ဒီဒီတူရဲ့ framework အနေနဲ့ပေါ့နော်ထားပြီးတော့အဲလုပ်စီချင်တဲ့အပိုင်းပ
ါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဖွင့်လေးဒီတန်းလေးပြီးတဲ့အချိန်ကျတော့တဲ့တယ်ကျွန်တော်ကြီးနေကြရအောင်မခင်လေးမခင်လေးအနေနဲ့အလူကန္ဓာတွေကိုအဓိကဦးစားပြီးလုပ်စီချင်တဲ့ပုံရှိပါလေအ
ဲဘလူကန္ဓာတွေလဲဆိုရင်တော့ခုနကကိုမောထွန်းလေးပြောသွားတယ်ပေါ့ဘလူမှန်နေရာမှန်ဆိုရဟာတော့ကန္ဓာကိုကျွန်မမပြောခင်တာ over all ပဲပေါ့ဟာဘလူကျွန်မတို့ဒါကိုတစ်ခါတည်းလေးနဲ့ပြောရလဲဆိုတော့ဒီပြီးခဲ့တဲ့အစိုးရကိုလည်းလူအစိုးရလို့လည်းပြောကြတာပေါ့နော်လူအစိုးရလို့ပြောကြတယ်ဆိုတာဒါကကျွန်တော်ကအသက်အားဖြင့်ခွဲခြားဆက်ဆံတာမျိုးလည်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်နိုင်ငံကဟိုနိုင်ငံတကာရဲ့အပြောင်းအလဲနဲ့အတူအတူပြည်လိုက်ဖို့ဆိုရင်တော့အရွယ်ဆုံးပါဖို့လို့နော်လူကြီးရောလူလက်ရောလူငယ်ရောပါရမယ်အခုလူငယ်တွေထဲမှာလည်းသူပြောနေတယ်ကိုမော်ထွန်းတို့ဆိုလည်းခေတ်ပညာရောနိုင်ငံတကာအတွေ့အကြုံရောအားလုံးရှိနေတဲ့ဖြစ်တဲ့အခါကျတော့ဒီလိုမျိုးပေါ့လူငယ်ပိုင်းတွေရဲ့အားကိုလည်းကျွန်တော်တို့ရှိပါနောက်အမျိုးသမီးတွေအားကိုလည်းယူရမယ်အစိုးရဖွဲ့မှလည်းမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ကျွန်တော်တို့ကြိုးစားရမယ်ဒါကဘာလို့လဲဆိုတော့ဟိုဗီဒီယိုအင်တာဗျူးတုံးနေတဲ့အချိန်ကအင်တာမဟိုအကြောင်းတိုက်ဆိုင်တယ်လို့ပြောလို့ရတယ်ဟိုကအစိုးရဖွဲ့အသေးဘက်ကသူတို့ကြံပြီးတော့ recruit လုပ်ဖို့စဉ်းစားနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ဒီအင်တာဗျူးလေးကနေပေါ့နော်ဆရာတော်အကျွမ်းကျင်တာပါကျွန်တော်တို့မှန်မှန်ကန်ကန်နဲ့လုံဆိုင်ခဲ့နော်လူကြီးလူငယ်မျိုးသမီးအလှအဆုံပေါ့ပါတဲ့အစိုးရအဖွဲ့ဖြစ်ဖို့တော့ဒီချာပြန်ပြီးတော့သုံးသပ်စီခြင်းနဲ့ဆိုတော့ကျွန်မပထမအဦးဆုံးပြောချင်ပါတယ်။နောက်ထပ်တစ်ခုဟိုဖတ်ပြောရမယ်စပီးရင်တော့ဥပမာအပြင်ကျွန်မမျိုးသမီးရေးလုပ်တဲ့ဖြစ်တဲ့အတွက်မျိုးသမီးကိစ္စတွေကိုတကယ်အကောင့်ထဲပေါ်ဖို့ပေါ့ကျွန်တော်တို့ရှိမှ Nest Fall လို့ခေါ်တယ်။နောက်အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်မဟာပြူဟာစီမံကိန်းဆိုတာ၁၀နှစ်တာစီမံကိန်းရှိခဲ့ပါဒါပေမဲ့ဒီစီမံကိန်းကိုလည်းပြီးခဲ့တဲ့အနှစ်ဒီဆိုရလက်ထက်မှာလည်းတက်နိုင်နေရတော့မြေကြီးမြင့်ကြီးဆန္ဒရဲ့အောက်ကနေလုပ်ဖို့ဆောင်ရွက်ပါတယ်။ဒါပေမဲ့လုပ်တဲ့ကံညဏ်ရမှာတော့လက်တွေ့မှာအားနည်းမှုတွေရှိတယ်။မပြည့်စုံမှုတွေရှိနေတဲ့အခါကျဒါကို PPD နဲ့လုပ်နိုင်အောင်ဟိုအရပြောင်းလားနော်ဘယ်လိုပြောင်းလဲပြီးတော့ဘတ်ဂျက်တွေဘယ်လိုထပ်ပြီးတော့ပြုမြင့်မလဲ။ဒါတွေကိုလည်းဒီကတော့ကျွန်တော်ကတော့စဉ်းစားဆွေးနွေးနေလို့ပြောချင်ပါတယ်။ဟိုအရကဥပဒေရောပေါ့နော်။မျိုးသမီးနဲ့ပတ်သက်တဲ့ဥပဒေတွေကိုလည်းပို့ပြီးတော့ကြည့်ရအောင်လေကျွန်တော်တို့ပြောနေတဲ့ပို့ပေါင်းတော့လို့ပြောရဲ။မျိုးသမီးများပေါ်အကြံဖတ်မှုဘာပဲဓာစီဥပဒေကိုကျွန်တော်တို့ပေါ်ထုံးမှုကြိုးစားခဲ့တာ9နှစ်ကျော်အရင်အရှိတ်တက်တန်းမှလည်းဖြစ်လာမလားလို့မျှော်လင့်ခဲ့တယ်မှမဖြစ်ခဲ့ဘူးနောက်အစိုးရကိုချိန်ရွှေ့လိုက်ရတယ
်
ဒီဥပဒေကိုလည်းတကယ်ချိရောက်ပြီးတော့တိုင်းရင်းသားဒေသမှာရှိတဲ့နော်ဟိုပြည်မခတို့မှာရှိတဲ့အမျိုးသမီးတွေကိုပါအကောင်အွယ်ပေးနိုင်တဲ့ဥပဒေမျိုးနော်ဒီစုံလုံးရုပ်ကိုအကောင်အွယ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်ဖို့ကျွန်တော်တို့မျှော်လင့်ပါတ
ယ်ဟုတ်ကဲ့ကိုမော်ထွန်းအောင်ကကိုတိုင်လည်းပဲယူကောက်ပဲဝင်ခဲ့သူဆိုတဲ့အခါကျတော့ကိုမော်ထွန်းအောင်မှာဟလာအနာဂတ်မြန်မာနိုင်ငံတော့ဒါကျွန်တော်တို့ကအခုအနာဂတ်မြန်မာနိုင်ငံတော့ကိုပုံဖော်နေတယ်လို့ပဲဆိုကြပါစို့ဒါကိုမော်ထွန်းအောင်မှာဒီလိုစိတ်ကူးအသေးကြီးရှိပါပဲကိုမော်ထွန်းအောင်သားဆိုရင်ဘယ်လိုလုပ်ငန်းတွေကိုဦးစားပေးလုပ်မယ်လို့စဉ်းစားထားတာရှိပါလဲကိုမော်ထွန်းအောင်
ဒီအရာကြတော့ဟိုကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တယောက်တည်းရဲ့အမြင်လည်းဟုတ်တယ်ပေါ့နော်ဒါပေမဲ့ဒီယူကောက်ပွဲဝင်တဲ့ခါကျတော့ဒီမဲဆလာရှင်ပြည်သူနဲ့စကားပြောရင်းနဲ့ပို့ပြီးတော့တည်လာတဲ့ဟာလေးလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဒါလေးတွေကိုလည်းပြောင်းဆက်ပြီးတော့ပြောလို့ပါတယ်ကျွန်တော်တို့ဒီလက်ရှိဆိုရဒီ9နှစ်တက်တန်းကကျွန်တော်အမြင်ပေါ့နော်ကျွန်တော်နိုင်ငံအတွက်အရင်အရေးကြီးတယ်နံပါတ်1ကဘာလို့အရေးကြီးလဲဆိုရင်ဒီငင်းချမ်းရေးကျွန်တော်ငင်းချမ်းရေးစလာတာ2012လောက်ကစလာတယ်ဆိုရင်ကျွန်တော်တို့10နှစ်နီးပါးရှိတာပေါ့နော်တပြည့်ပြည့်နဲ့လူတွေကလည်းအီလာပြီပေါ့နော်အဲ့ခါကျတော့တကယ်ပဲတွက်လက်တဲ့ပေါ့နော်ငင်းချမ်းရေးနောက်ဟိုထင်တာမြင်တာရှိတဲ့ပေါ့နော်အပေးအယူတွေရှိတယ်နောက်တကယ်ပဲနိုင်ငံရေးပေါ်ဆောင်နိုင်တဲ့ငင်းချမ်းရေးဥမာအပြည့်ဆိုရင်ကျွန်တော်တို့ကဒီခါလေကြတော့အစိုးရကိုယ်နိုင်ကဝိလေကြောင့်ပတ်လုံနေတာမျိုးတွေကျွန်တော်တို့ခံစားရတယ်ဒီတန်းတူရေးကိစ္စရက်တွေပေါ့နော်ဖက်ဒရယ်ကိစ္စရက်တွေလို့ပြောတဲ့နေရာမှာအစိုးရကကျွန်တော်မျက်မြင်စင်ဆန်းတယ်လို့ပဲဖြစ်နေတယ်ဖက်ဒရယ်ကိစ္စပါညာပြော blue print မရှိဘူးပေါ့နော်ဒါအဲ့လိုမျိုး blue print ကိုဒီလက်ရှိအစိုးရလက်ထက်မှာအပြည့်ပြည့်စုံစုံပေါ့နော်ဟိုပြောလိုက်စေချင်တယ်နောက်တစ်ခုကဒီ covid ကြောင့်မို့လို့ပေါ့နော်ကျွန်တော်တို့နိုင်ငံကအခုဆိုရင်ပို့ပြီးတော့တိတာလာပြီပေါ့နော် covid-19 ရဲ့တက်ရောက်မှုကကျွန်တော်တို့လာမဲ့9နှစ်လုံးလုံးကိုကျွန်တော်စိတ်ချင်တက်ရောက်နေဦးမှာပဲဆိုတော့ဒါအတွက်လည်းကျွန်တော်တို့က resilient ဖြစ်တဲ့ government ပေါ့နော် mitigation ရှိတဲ့ပေါ့နော်ပြန်လည်ပြင်ဆင်နိုင်တဲ့ဟာနောက်ဒီလိုမျိုးဟာအတွက်ကကျွန်တော်အကြံဉာဏ်ကြီးအများကြီးလိုတယ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့အစိုးရအနေနဲ့ဒီနိုင်ငံတော်အဆင့်ပေါ့နော်ဒီစီးပွားရေးပြည်ပြောင်းလဲရေးဆိုင်ရာကော်မရှင်လိုမျိုးပေါ့နော်အရက်ဘက်ကပညာရှင်တွေလည်းပါဝင်နိုင်တယ်နိုင်ငံခြားမှာရောက်နေတဲ့လူမြန်မာပညာရှင်တွေနောက်ဒီပါပညာရှင်တွေလည်းပါဝင်ကြံပေးနိုင်တဲ့အဲ့လိုကော်မရှင်ကြီးတရအနေနဲ့ကိုတုံ့ပြန်တင်တယ်လို့မြင်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ climate changeclimate change ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ covid-19 ကလည်းအဓိကပြောင်းလဲရေးနဲ့ဆက်ဆက်နေတယ်လို့လည်းအဲဒီပညာရှင်တွေကပြောကြတယ်ပေါ့နော်။နောက်လာမယ့်ဆေးစုမြင့်တွေမှာကျွန်တော်တို့ပိုပြီးပြင်းထန်တဲ့ virus တွေထွက်လာနိုင်တယ်။နောက်ဒီဟာကကျွန်တော်တို့ what if ပေါ့နော်အကယ်လို့များတာဒီ covid-19 ကသာလင်ကျွန်တော်တို့ဒီပိုဆိုးွားတဲ့ဟိုဆေးစုမြင့်တွေရဲ့အဆဖြစ်ခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်။ဆိုတော့ဒါဒီ climate change ကိုလည်းကျွန်တော်တို့ကဟိုပတ်ပေါင်းစုံပေါ့နော် national security နိုင်ငံတော်လုံခြုံရေးချူတောင်းပေါ့နော်။နောက် human security လူမှုအတိုင်းဝိုင်းလုံခြုံရေးပေါ့နော်လူသားလုံခြုံရေးချူတောင်းနေရနေပြီးတော့စဉ်းစားတဲ့ကော်မရှင်တရက်လည်းလုပ်နေပါတယ်ပေါ့နော်ကျွန်တော်တို့နိုင်ငံစိုက်ပျိုးရေးနိုင်ငံဖြစ်တဲ့အခုလိုမျိုးကိုဗစ်ဖြစ်တဲ့အခါမှာဒီခုနပြောတဲ့အဲဒီစိုက်ပျိုးရေးမှာထိခိုက်လာမဲ့ဟာမျိုးတွေပေါ့နော်ခုနကျွန်တော်တင်ပြကျွန်တော်မြင်ချင်တဲ့ဒီ National Economic Commission လိုမျိုးအဖွဲ့အစည်းနဲ့တွဲဆက်ပြီးလုပ်နိုင်မဲ့ဒီ climate change ပေါ့နော်အဲနိုင်ငံတော်အဆင့်ဒီရာသီဥတုပြောင်းလဲရေးနဲ့ဆိုင်တာ one sense အမဲ့အဖွဲ့ပေါ့နော်မွန်ရက်အောက်မှာကြည့်ရအောင်မျိုးမဟုတ်ဘူးပေါ့နော်အပေါင်းဆုံးခုနလိုပဲပညာရှင်တွေပါနိုင်မယ်အထက်မှာခုနပြောလို့ urban planning လုပ်တဲ့ဆရာတွေပါမယ်နောက်ကျွန်တော်တို့ site survey လုပ်တဲ့လူတွေပါမယ်နောက် transport နဲ့ပတ်သက်ပြီးရောပေါ့နော်ကုန်စည်ပို့ဆောင်ရေး logistic နောက်ဆုံး technology ပေါ့နော်ဆိုအဲ့လိုမျိုးပါဝင်ပြီးတော့ဝိုင်းစဉ်းစားတဲ့ကျွန်တော်တို့နိုင်ငံရဲ့ climate change နဲ့ပတ်သက်ပြီးပေါ့ဆိုကျွန်တော်တို့ရဲ့အညာ data အခုကတဖြည်းဖြည်းခန်းစားနေရတယ်ကို coastal area ပေါ့နော်ကမ်းရိုးတန်း data နဲ့အညာ data အထူးဖြင့်ခန်းစားနေနောက်တစ်ခုကျတော့ကျွန်တော်တို့ဒီအရန်မြင့်မာလာတယ်ပေါ့နော်ဒီကျွန်တော်တို့ပြည်တွင်းရွှေပြောင်းလောက်တာတွေးစားရလဲကျွန်တော်တို့ငင်းချမ်းကြီးကိုထိခိုက်နိုင်တယ်အဲ့တော့
ဟုတ်ကဲ့
နောက်တစ်ခုကျွန်တော်မြင်တဲ့ဥစ္စာပေါ့နော်အခု၅ခုပြောတာတစ်ခုသက်ပြော
ရမယ်ပေါ့နော်ပြောပါခင်ဗျာ
ငင်းချင်တာကကျွန်တော်က ministry တစ်ခုပေါ့နော်အဲဥမာ youth နဲ့ women နေတော့ပေါ့နော် ministry တစ်ခုကိုကျွန်တော်အနေနဲ့မြင်ချင်တယ်ဒါမှအဲလက်တွေ့ကြပေါ့နော်ကျွန်တော်တို့ပေါင်းဆက်ပြီးတော့အဲ gain တွေ့နိုင်မယ်ဘာလို့ဆိုတော့ဒီကျူတီရဲ့အောက်မှာပေါ့နော်ကျွန်တော်တို့ခုနပြောလို့တို့ဖုံးချိုရေးကိစ္စရက်တွေရှိမယ်မွေးစည်းဝါကောက်ွယ်တာစီရေးကိစ္စရက်တွေဒီအားကစားကိစ္စရက်တွေနောက်လူငယ်နဲ့အလို့ကင်ပေါ့နော်နောက်လူငယ်ရဲ့ဒီနိုင်ငံရေးမှာပါဝင်မှုအဲ့လိုမျိုးတွေကိုတကယ်လက်တွေ့ကြတော့ပေါ်ဆောင်နိုင်တဲ့မျိုးပေါ့နော်အဲ့လို ministry မျိုးတွေလည်းရှိတဲ့နေပြီးနောက်ဖြုတ်တဲ့ဟာတော့ဖြုတ်လိုက်ပေါ့နော်ဟိုထပ်ထည့်တဲ့ဟာမျိုးတွေကြတော့ new institution တွေလူနေတဲ့ဟာမျိုးတွေကြတော့အဲဒီထပ်ပြီးတော့ပေါ့နော်အဲ့လုတ်တင်နေပေါ့နော်ဒါကတော့ကျွန်တော်အနေနဲ့ဒီ9နှစ်တာ issues အလိုက်ကြည့်ရင်တော့ဒါလေးကတော့ကျွန်တော် priority ပါပေါ့နော်တခြားကိစ္စတွေတော့ရှိပါသေးတယ်
ဟုတ်ကဲ့လူငယ်နဲ့အမျိုးသမီးနဲ့ပတ်သက်ပြီးတော့တိထားဝန်ကြီးဌာနတခုကိုဖွဲ့စည်းစေခြင်းနဲ့ကိုမော်တွင်းရဲ့ဆန္ဒကလူငယ်နဲ့အမျိုးသမီးဝန်ကြီးဌာနဖွဲ့စည်းကိစ္စကတော့မကင်လေးကကန့်ကွက်စရာအကြောင်းရှိမှမထင်ဘူးဆိုတော့မကင်လေးကိုမော်ထွန်းပြောတဲ့ကိစ္စရဲ့ဒီမကင်လေးနေရောဘယ်ကိစ္စဒီကိုထပ်ပြောခြင်းသေးလဲ
အဲဟုတ်ကဲ့ပါခုနကိုမော်ထွန်းကဒီလိုမျိုးပေါ့နော်အမျိုးသမီးနဲ့လူငယ်ဝန်ကြီးဌာနတဲ့တခုပေါ်ထွန်းတဲ့နယ်လို့ပြောပြတဲ့ဆိုလဲစေစုတင်နေကျမလည်းအပြေဝါတန်ခွေရံဆောက်ခံပါအဲ့လိုဘာလို့လဲဆိုတော့အဲဒါဟုတ်ပဲကျမထပ်ပြီးတော့ highlight လုပ်ချင်တာကလူငယ်ပြောင်းဝင်ကြီးဌာနအောက်မှာဆိုလို့ရှိရင်ကျမတို့ကလူသမီးလူငယ်မတန်ဆန်းကလေးတွေအကုန်လုံးပေါ့နော်အရေးအကောင်းဆုံးကိုသူတို့ကပဲကြိုက်ရတယ်နောက်တစ်ခုက
relief and resettlement လို့ပြောရဲပေါ့နော်ပြန်လည်နေရာချထားရေးရောသဘာဝဘေးရဲ့နေရာကယ်ဆယ်ရေးရောတကယ်ကိုမှအကုန်လုံးပေးနေရာ service ပေးရတဲ့ဟာတွေကိုပဲဒီဝန်ကြီးဌာနတစ်ခုကစိုင်ရတဲ့ခါကျတော့သူတို့ကမနိုင်ရင်းဖြစ်တယ်တကယ်လည်း budget ကိုအရင်တုံးရတဲ့ခါကတစ်ခုဖြစ်တဲ့ခါကျတော့လူစားအရင်နဲ့လည်းမလောက်ဘူးဝေးစားအရင်နဲ့လည်းမလောက်ဘူးကြီးတင်တာလည်းလိုအပ်နေတဲ့ခါကျတော့အခုလိုမျိုးခွဲပြီးတော့စက်တန်းနနာပြပြပြန်လုံနိုင်ပါတယ်ဆိုရင်တော့ဒီ9မြေမှာပိုကောင်းတဲ့အလားအလာလေးကိုကျွန်မမြင်ရမယ်လို့ကျွန်မယူဆရတယ်။ဒီအတွက်လည်းကျွန်မကဒါကိုလည်းထပ်ပြီးတော့ကျွန်မတိုက်တွန်းခြင်းနဲ့နောက်တစ်ခုကတော့ကျွန်မကဟိုကပြောတဲ့ bureaucracy ရန်နီယာ reform လို့ပြောတဲ့အခါမှာအခုကျွန်မတို့ကြည်တဲ့အောက်ကနေပြီးခဲ့တဲ့9မြေမှာဖွေအုပ်ကိုဖွဲထုတ်လိုက်တယ်။ဝန်ကြီးဌာနတစ်ခုချင်းနဲ့နော်ဖွဲထုတ်လိုက်တယ်။အဲ့အခါမှာကျွန်တော်တို့ပြန်သုံးသပ်စီစဉ်အဲ့ဒီဝန်ကြီးဌာနအတိတ်ကအရင်ကတော့ကျွန်မတို့က constitution အရာအဒီ day အောက်မှာရှိလို့လောက်ပိုင်းခွင့်တွေကဘလို့ဘလို့ပဲရတာဆိုပြီးတော့ကျွန်တော်တို့အများကြီးပေါ့နော်အကြောင်းကြီးကြားကြတဲ့အခါကျအခုဖွဲ့ထုတ်ပြီးမှကျွန်တော်တို့ဘာတွေပြည်ပြည်ရဲ့လုပ်နိုင်လဲကျွန်တော်တို့တာမန်ပြည်သူလူထုတယောက်အနေနဲ့ပြောရမယ်ဆိုရင်တော့ထွေအုပ်ရဲ့ပြည်ပြည်ကြောင်းကြီးလုပ်တင်ပြီးတင်တယ်ဒါကဘယ်မှာတွေ့လဲဆိုကျွန်တော်တို့ဒီ covid ပေါ့နော် covid ကာလမှာကျွန်တော်တို့လုပ်ကန်ဆောင်ရတဲ့အခါမှာစစ်မှားရေးဝန်ကြီးဌာနကလည်းဥစားတယ်အဓိကနော်သူ့နောက်မှာလူငယ်ကြံပါမယ်ထွေအုပ်ပါမယ်ကြည်ရဲပါတကယ်တော့အဲ့လူတွေအားလုံးအဲ့ဝန်ကြီးဌာနကအတောင်ရှိအားလုံးကကိုယ်မျိုးစုံကောင်းကောင်းနဲ့เนาะတိတိကျကျလုပ်ပါဒါပေမဲ့သူ့အုပ်ကကဲအခမ်းအနားပြောင်းအခုကဲတဲ့ရေးတွေထောက်ပံ့ရေးတွေเนาะလုပ်ကြတယ်ကုညီရေးတွေလုပ်ကြတယ်အစိုးရစိတ်ကောင်းစေတနာနဲ့တော့တကယ်ကိုယ့်ရဲ့အစိုးရရဲ့ budget ထဲကနေကုညီတင်လုပ်ပဲဒါပေမဲ့ကျွန်တော်တို့ပြည်သူလူထုကြားမှာပို့ပြီးတော့အငင်းပွားမှုတွေနဲ့မတည်လည်မှုတွေဖြစ်တယ်အခရီးမှုတွေဖြစ်လာတဲ့အခါကျတော့ဒီချင်းဒီ reform ဘလို့ PPP ညင်နဲ့လုပ်မလဲအဲ့ဒါကိုလည်းပို့ပြီးတော့လုပ်စေခြင်းနဲ့လုပ်မယ်ဆိုရင်တပြက်သားသားနဲ့ဒီကြကြနဲ့ဆံပြအနေနဲ့လုပ်ပြမယ်ဆိုရင်တော့ဘလောက်ပဲ resist နေတဲ့ဟာမျိုးတွေနော်အခန်းကျင်တာတွေမလုံမရှုံမပြုတ်လုပ်ချင်တဲ့ဟာတွေဒါပြီးရင်သူကသူအလိုလျောက်နဲ့ဒီအောက်မော်နဲ့စနစ်ထဲမှာပါလာတယ်လို့ကျွန်မယူဆတယ်။အဲ့ဒီလိုလုပ်ပြမှသာလဲကျွန်တော်ကလည်းပို့ပြီးတော့လူလူကလည်းဒေတာလိုက်နိုင်မယ်ပို့ပြီးတော့လည်းဒါသူတို့အတွက်လည်းပို့ပြီးတော့အောင်မြင်တဲ့အစိုးရဖြစ်မှာပေါ့နော
်ဟုတ်တယ်အဲ့လိုကျွန်တော်ပြောချင်တာပါကျွန်တော်ခေါင်းထဲမှာအမြဲတမ်းသူကကျွန်တော်တို့ပြီးခဲ့တဲ့9နှစ်ကနေစပေါ်လာတဲ့အစိုးရအခုနောက်လာမဲ့9နှစ်ဆိုတော့ပဲဟလာလူလူကနေပြီးတော့အခိုင်အမာကိုလုပ်ပိုင်ခွင့်ပေးလိုက်တဲ့အစိုးရဟလာဆွတ်တော်နဲ့အစိုးရကြီးဖြစ်လာမယ်ဆိုတဲ့အချိန်မှာကျွန်တော်ကငကိုတော့ရှိခဲ့ဘူးတဲ့အတွေးပေါ့နော်လူတွေကဘာမြင်နေတာလဲဆိုတော့သူတို့ရဲ့နေတတူကဘဝကိုတိုက်ရိုက်ဟလာတက်ရောက်တဲ့နေတတူကဘဝမှာတိုက်ရိုက်မြင်ရတဲ့ခံစားရတဲ့ပြည်ပင်ကြောင်းလေးမှုကိုသူတို့ကလူကျင်တာဟလာဒီနေ့ပြည်ပင်ကြောင်းလေးလုပ်ပြီးတော့နောက်9နှစ်မှာမှအတီးအွက်ခံစားမဲ့ဟာမျိုးကိုသူတို့မလူကျင်တာမဟုတ်ဘူးလူကျင်ဒါပေမဲ့နေတတူဘဝကသူတို့ကြုံနေရတဲ့ဟာတွေမှာဘာလို့ထိပြည်ပင်ကြောင်းလေးထုတ်တက်သွားပြီလဲဆိုတာမျိုးကိုသူတို့ကလူကျင်ကြတာဆိုတော့ကျွန်တော်ဒီညမှာစဉ်းစားမိတဲ့မိကုန်းတစ်ခုကကိုမုံထုံးကနေကျွန်တော်ပြန်စားလိုက်ပါမယ်ပြီးခဲ့တဲ့ဇူရ9နှစ်ပတ်သက်အတွင်းမှာအားအနည်းဆုံးဖြစ်ခဲ့ပြီးတော့ဟလာဒီဟာကိုဒီနောက်လာမယ့်9နှစ်ပတ်သက်မှာလည်းကောင်းကောင်းပြည်ပင်ကြောင်းလေးနိုင်တဲ့အချက်အခြေအနေလုပ်ငန်းကဏ္ဍစသဖြင့်ရှိတယ်ဆိုဘာလို့ညကိုမုံထုံးမြင်နေတယ်
ဒီရာကကျွန်တော်မြင်တာကတော့ဒီ subnational government ပေါ့နော် subnational government reform လို့မြင်တယ်ဒီတိုင်းနဲ့ပြည်နယ်အစိုးရပေါ့နော်တိုင်းနဲ့ပြည်နယ်အုပ်ချုပ်မှုလို့ကျွန်တော်မြင်တယ်အဲ့ဒီမှာဘာတွေပါမလဲဆိုတော့ကျွန်တော် municipal government တွေလည်းပါမယ်ပေါ့နော်အဲဒီစီပင်တာယာအုပ်ချုပ်ရေးဖွဲ့တွေကျွန်တော်တို့ miss ဖြစ်သွားတာကအဲ့ဒါလို့ကျွန်တော်အနေနဲ့မြင်တယ်ကျွန်တော်တို့အနေနဲ့လွဲဝါတာပေါ့နော်ဟိုဒီ9နှစ်တာလွဲဝါတဲ့ဥစ္စာအဲ့ဒါကျွန်တော်တို့ဒီတိုင်းနဲ့ပြည်နယ်တွေမှာဒီစီပင်ဥပဒေတွေကိုကျွန်တော်တို့ပြန်ပြီးတော့အဲတုံတက်တဲ့နဲ့စီမံမှုတွေမှာကျွန်တော်တို့တကယ့်ဒီမိုကရေစီအနှစ်သာရနဲ့ဒီ accountability transparency ကိုပေါ့နော်အဲရနိုင်တဲ့ဒီအချင်းချင်းမျိုးကျွန်တော်တို့လုပ်ပေးရမှာပေါ့နော်အဲ့လိုလုပ်ပေးတဲ့အခါမျိုးပြီးရင်တို့ရဲ့ performance indicator တွေအဲ့တော့မှ performance indicator တွေထွက်လာမှာပေါ့နော်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့အခုခုနပြောသလိုမျိုးပေါ့နော်ဒီသူတွေကတို့ရဲ့တိုက်ရိုက်ပွဲကိုထိတယ်ဥပမာရေကောင်းရေတန်းရချင်းကျွန်တော်မြန်မာနိုင်ငံမှာ50ရာခိုင်နှုန်းလောက်ကဟိုရေကောင်းရေတမ်းမရသေးဘူး။ရန်ကုန်မြို့ပေါ်မှာတော့မှကျွန်တော်တို့ကဒီဘယ်လိုပြောမလဲ pipe water ပေါ့
။ဟုတ်တယ်။
municipal လာတဲ့ဟာကကျွမ်းချုံနိုင်မှုက60ရာခိုင်နှုန်းလောက်ပဲရှိတယ်ပေါ့နော်မြို့ပေါ်မှာ။ဆိုတော့အဲ့လိုမျိုးတွေကိုကျွန်တော်တို့ကအဲဒီ municipal ကနေပြီးတော့ကိုယ့်ရဲ့ performance နဲ့ကိုယ်ကနေပြီးတော့သူ့ရဲ့မြို့နေပြည်သူတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိလာတဲ့အစိုးရဖြစ်ဖို့ဆိုရင်တော့ဒီဥပဒေကိုမဖြစ်မနေကျွန်တော်တို့ကအဲပြောင်းလဲရမယ်ပေါ့နော်။ပြည်သူတွေတင်မြောက်တဲ့အဲဒီ service provider တွေဖြစ်လာရမှာပေါ့နော်ဆိုတော့အဲ့လိုမျိုးမဖြစ်နေဘူးတချို့နေရာမှာတော့တဝက်တစ်ပြက်ထိန်းချုပ်ထားတော့မယ်အခုတတိရန်ကုန်ကဥပမာမြို့တော်ဝန်ကကျွန်တော်တို့ကတမတာအနေခန့်တယ
်
ထားလိုက်ပါတော့အဲ့ဒါပါပေါ့နော်ဒါပေမဲ့ဒီဥပဒေထဲမှာပေါ့နော်ရှင်ကိုစီပင်ဥပဒေထဲမှာသူကပြောမယ်ဆိုရင်အစိုးရကဟို video အနာယူထားတော့မယ်ပေါ့နော်ကျွန်တော်တို့တခြားဝေးဝေးကြည့်ကြရမလို့ကျွန်တော်တို့မှာ success story ရှိပြီဒါမိုင်းလီမျိုးတော်မှာဒီကောင်းဆောင်ကောင်းတယောက်ရဲ့အောက်မှာပေါ့နော်အဲဘလောက်ထိတိုးတက်လာလဲပေါ့နော်ဆိုတော့အဲ့ဒါကဟိုကျွန်တော်တို့ထပ်အားဆိုင်လိုက်ရင်ကျွန်တော်စိတ်ချင်
တကယ်လည်းဒီပို့ပြီးတော့လူတွေဒီမိုကရေစီပေါ်မှာ institution ပေါ်မှာယုံကြည်မှုပို့ပြီးတက်လာနိုင်တယ်လို့မြင်တယ်
။ဟုတ်ကဲ့။မတ်တင်လေးရောခုနပြောသလိုဟလာပြီးခဲ့တဲ့9နှစ်တက်တန်းမှာအနည်းဆုံးဖြစ်ခဲ့ပြီးတော့ဒီလာမယ့်9နှစ်တက်တန်းမှာလည်းပြပြန်တောင်းလိုက်နိုင်တယ်လို့ရင်လည်းအောင်မြင်နိုင်တယ်လူတွေနဲ့လည်းလူတွေရဲ့နေတူဘောဘောကိုလည်းတိုက်ရိုက်ချတယ်ဆိုတဲ့ဟာမျိုးမတ်တင်ပါများတွေ့ပြီ။
အဲ့ဒါကတော့ပြောရမယ်ဆိုရင်တော့အများကြီးပေါ့နော်။အများကြီးပဲ။ခုနကကျွန်တော်တို့စဉ်းစားကြသလိုပဲပေါ့နေ့စဉ်ဘဝကိုဆိုရင်လူတွေရဲ့စာဝတ်နေရေးပေါ့နော်ဥပမာအချင်းကျွန်တော်တို့ရန်ကုန်မြို့မှာနေတဲ့လူတွေဆိုရင်စာဝတ်နေရေးရောလမ်းကျတာတွေဝန်ဆောင်မှုတွေညံပြင်းတဲ့ကိစ္စတွေကျွန်တော်တို့အရင်ပြောကြတယ်ဒါပေမဲ့PPC နေမဖြစ်လာဘူးပေါ့နော်မဖြစ်လာတဲ့အခါမှာကျွန်တော်ကဘာမြင်လဲဆိုတော့ခုနကလို best setup best setup ဆိုတာတဲ့ဟိုကျွန်တော်တို့ပထမ5နှစ်မှာခန့်အပ်ထားတဲ့ဒီခုနပြောတဲ့အတိုင်းကြီးနေအစိုးရအဖွဲ့တွေရဲ့လှုပ်ဆောင်မှုအားလုံးအားနယ်လေဆိုတော့ကျွန်တော်တို့လည်းထပ်ပြီးပြောရရင်သုံးသက်တဲ့နောက်ပြီးတော့ကျွန်တော်ကသတိထားမိတဲ့တော့ဒီတိုင်းပြည်နဲ့အစဉ်အစိုးရရဲ့လုပ်ပိုင်ခွင့်နဲ့ပြည်ထောင်စုအစိုးရရဲ့လုပ်ပိုင်ခွင့်ကြားမှာရိုးရိုးဆက်တင်ဖြစ်ပြီးတော့တကယ်တော့ပေါ်ကြီးမှောင်ရှိတဲ့ဥပဒေရလည်းခန့်တက်ထားရအောင်ပေါ့ဒါပေမဲ့အဲ့ဒီကြားထဲမှာဘီယောကြီးဖြစ်ပြီးတော့ပြည်ထောင်စုကလုံမာလို့လို့နော
်ဒီတိုင်းနဲ့
ပြည်နဲ့တိုင်းအစိုးရတွေကလုံမာလို့လို့နဲ့ဈာလက်နေတဲ့အခါတွေကအများကြီးရှိတယ်ဒါပေမဲ့ဘယ်နေရာလေးမှာတချို့ကသွားပြစ်လဲဆိုရင်တကယ်ဒီတိုင်းနဲ့ပြည်နယ်ကစူးစမ်းဆောင်တဲ့သူတွေဝန်ကြီးချုပ်တွေတချို့တော့အစိုးရအဖွဲ့အစည်းတွေရဲ့ဟိုပါနတ်မှုတွေသူတို့ရဲ့လိမ္မာအကောင်မှုတွေကြောင့်သူတို့ကစူးစမ်းဆောင်ဆောင်တဲ့လုပ်နိုင်ငံဟာဆိုရင်တော့အောင်မြင်သွားတယ်ပေါ့တော့ဒါကြောင့်ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နယ်အစိုးရအသီးသီးရဲ့လုပ်ပိုင်ခွင့်ကိုလည်းသက်သက်မှန်မှန်နဲ့ပို့ပြီးတော့တိတိကျကျပေးတယ်အဲ့လုပ်ပိုင်ခွင့်ပေးရုံနဲ့မဟုတ်ဘူးသူတို့ရဲ့အားနည်းချက်တွေရှိတယ် performance တွေရှိတယ်ဆိုရင်လည်းကျွန်တော်တို့ကပို့ပြန်ပြီးတော့ဆောင်တိဖိတ်မှတ်တဲ့စနစ်ပြည်ပြည်နယ်လို့စီသူရဲ့မိခင်ပါတီအရပဲဖြစ်စီအစိုးရအဖွဲ့အရပဲဖြစ်စီအဲ့လိုမလုပ်ဘူးဆိုရင်အလွတ်တော်ကပဲဖြစ်စီပေါ့နော်အဲ့လိုမလုပ်ဘူးဆိုရင်ကျွန်တော်တို့ရန်ကုန်အစိုးရလည်းအားလုံးမြင်တဲ့အတိုင်းပဲကျွန်တော်တို့မှာစီကောင်းကြရတယ်ဖြစ်ဘယ်သူမှ perfect မဖြစ်ပါဘူးကျွန်မပြောချင်တာလေဘယ်သူမှ perfect မဖြစ်ပါဘူးဒါပေမဲ့ဆောင်ကြည့်မယ်ထိမ့်တက်မယ်ထိမ့်မှတ်မယ်ပိုကောင်းအောင်သူ့ကိုလုပ်ခိုင်းမယ်နော်ကျွန်တော်တို့ကဒါ
အတားတွေအတားတွေလျှော့ပြီးတော့ဟလာလူလူအတွေ့ဆိုတဲ့တကယ်ကိုပြောနေရဲ့လူလူအတွေ့ဆိုတဲ့ပြည်ပြင်းကြောင်းလေးယူကတာပြည်ပြင်းချင်းအကောင့်ထဲပေါ်နိုင်နေဆ
ိုတော့ဟုတ်ကဲ့
ကောင်းတဲ့အလားအလာတွေကိုမြင်ရလိမ့်မယ်ဆိုကျွန်တော်လည်းအဲ့ဒီအတိုင်းနဲ့ယုံကြည်စယုံကြည်ပါတယ်ဗျဆိုတော့ဆွေးနွေးစရာတွေကတော့အများကြီးပါပဲဒါပေမဲ့ဒီမှာပဲကျွန်တော်ကိုရနာခွင့်ပေးပါအချိန်ပေးပြီးတော့ပါဝင်ဆွေးနွေးကြရဲမခင်လေးကိုမထွန်းအောင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ
် Triangle Women 3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာတော်ခင်လေး SNLD ပါတီကိုစားပြုပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆဲခိုင်အမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစလလောင်းဦးမော်ထွန်းအောင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီရာပြင်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နည်းလမ်းကမ်းတွေကိုအင်္ဂါနေ့တိုင်းဒေသစီစဉ်နေရာမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ်UA စီစဉ်တွေကိုအပိနာဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒေဗျာဝေးကွာပြီးစမ်းမပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘရန်နဲ့ရွေးကောက်ခံသူသမ္မတကမလာဟဲရစ်တို့ကအစိုးရတင်မှခံထားမဲ့ထိပ်တန်းစည်းဝေးအရာရှိတွေကိုအင်္ဂါနေ့မှမိတ်ဆက်ပေးဖို့ရှိပါတယ်။မစ္စတာဘိုင်ဒန်နဲ့မစ္စဟဲရစ်တို့ကသူတို့ရွေးချယ်ထားတဲ့စီးပွားရေးအရာရှိတို့ရဲ့နာမည်စင်းကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာပါဒီထဲမှာအမေရိကန်သမားရဲ့နှစ်ပေါင်း230နှစ်အတွင်းဘာသာရေးဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဗဟိုဘန်ဥက္ကဋ္ဌဟောင်းဂျန်နက်ယယ်လန်လည်းပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးရဲ့စိန်ခေါ်ချက်တွေနဲ့ဒီအဖွဲ့ချက်ချင်းရင်ဆိုင်ကြရတော့မှာပါဒီဇင်ဘာတရက်ဒီကနေ့ကျောက်တဲ့ကမ္ဘာခုခံအားကျဆင်းမှု90ရောဂါတပ်ဖြည့်ရင်းနဲ့ World AIDS Day မှာအလုံးညညပေါင်းစည်းလို့တာဝန်ကိုယ်စီများယူဖို့ဆွဲဆောင်မှုနဲ့မြန်မာနိုင်ငံတွင်လူတိုင်းကြမှာရေးဆောင်ရှားမှုရအောင်ဝိုင်းဝန်းလှုပ်ဆောင်ဖို့ AIDS တပ်ဖြည့်ရေးကုလသမဂ္ဂပူးတွဲအစီအစဉ် UNH ကတိုက်တွန်းလိုက်ပါတယ်COVID-19 ကရောဂါကြောင့် AIDS တပ်ဖြည့်ရေးလုပ်ငန်းတွေနှောင့်နှေးနေရပြီးတော့ရီမန်းထားတဲ့အတိုင်းဖြစ်မလာတဲ့အတွက်ဒါကိုသင်ခန်းစာယူပြီးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ UNH ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အစားမှတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာတော့2020ခုနှစ်ကစပြီးတော့ခုခံအားကျဆင်းနေတဲ့ HIV ပိုးကူးခံရသူ38ရာခိုင်နှုန်းထိကျဆင်းသွားသလို AIDS နဲ့သေဆုံးသူက30ရာခိုင်နှုန်းကျဆင်းသွားတာပါကမ္ဘာတစ်ဝန်းလက်ရှိ HIV ပိုးရှိသူ38တန်းဝန်းကျင်နဲ့ကုသမှုခံယူနေသူက26တန်းဝန်းကျင်ရှိပါတယ်ဗီယက်နမ်နိုင်ငံထဲက Facebook နဲ့ Google ကုမ္ပဏီတွေရဲ့ Internet ဆာမျက်နှာတွေဟာလူအခွင့်အရေးကင်းမဲ့ရာဆုံးနယ်မြေတွေဖြစ်လာနေပြီလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကအင်္ဂါနေ့မှဆူဆွဲလိုက်ပါတယ်။နိုင်ငံတွင်းမှာငင်းရစွာအတိုက်ခံပြုနေသူတွေအပြင်နိုင်ငံရေးအရာလွတ်လပ်ခွင့်တွေကင်းမဲ့သွားအောင်လူမှုကွန်ရက်ပေါ်ကရေးသားဖော်ပြချက်တွေကိုဒီနည်းပညာကုမ္ပဏီကြီးတွေကထောက်ကူပြီးတော့စဉ်းစားလုပ်တီးဖြတ်ပေးနေတယ်လို့လည်း AI ကပြောပါတယ်။
ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့တလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်လာပါစေရှင်ကျေးဇူးနိုင်ငံပါ
This program has come to you from the Voice of America, Washington.